Welcome to the Voice of America in Burmese.
Mingla mane khin phit ja ba so shin. VOA American tan ya 2021 November 23 ye sine ni manat phe season 2 ko American Phiron su Washington DC myo ro ga ni line no meter 32 ne 49 prathama nai wet ma line lat meter 190 ne VOA Facebook sa myan na ga ba dai yai thaut lan pe ni ba bi. ကျမအခင်မျိုးတက်ပါဒီမနေ့ခင်တင်တွေကိုအစီအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့ဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်ပေါင်းစိုးမင်းနဲ့အတူတင်ပြပေးသွားပါမယ်ဒီကနေ့သတင်းတွေတက်မှာဆိုလို့ရှိရင်တော့အမေရိကန်သတင်းတော့ဖြစ်တဲ့ Daniel Feinstein ကိုမြန်မာစစ်ကောင်စီက2012နှစ်ချလိုက်တဲ့ပေါ်အမေရိကန်အစိုးရကပြစ်တင်ဝေဖန်လိုက်တဲ့သတင်းဒါ့အပြင်အမေရိကန်နဲ့ပြစ်တဲ့တို့အကြားကမ္ဘာအကြမ်းဖက်တမားတိုက်ဖက်နှိမ်နင်းရင်းမှာသဘောတူညီထားတာတွေကိုနောက်ထပ်အတည်ပြုလိုက်တဲ့သတင်းစားတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးသွားမှာပါခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းတွေပြီးတင်ပြပေးမယ်ဆက်သွယ်မေးမြန်းချက်တွေနဲ့တူ American သတင်းသမား Danny Fenster ကိုစစ်တပ်ကကြီးလေးတဲ့ပြစ်ဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်ပြီ
း On Myanmar the High Commissioner for Human Rights said that today's conviction and harsh sentencing of the journalist Danny Fenster by military court following a closed
door. ကုလသမဂ္ဂကနေပြီးတော့ဝေဖန်လိုက်တာနဲ့ American အစိုးရရဲ့ American အစိုးရနဲ့ RSF တို့ရဲ့တောင်းဆိုချက်တွေကိုတင်ပြပေးပါမယ်။ဒါအပြင်ဂျပန်ငြိမ်းချမ်းရေးကိုယ်စားလှယ်မြန်မာခီးစဉ်ထိုင်းကမြန်မာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့တူအပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုတ္တဆောင်တဲ့ American တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မှုကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးပါမယ
်။ American နဲ့ပြင်သစ်အကြားကမ္ဘာအကြမ်းဖက်သမားနှိမ်နင်းရေးမှာပူးပေါင်းလှုပ်ဆောင်ကြဖို့သဘောတူညီမှုရရှိထားတာတွေကိုထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းပြင်သစ်နိုင်ငံမှာရောက်ရှိနေတဲ့ American ဒုတိယသမ္မတကမလာဟဲရစ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အထူးသဖြင့်တော့အခြေအနေဆိုးဝါးနေတဲ့အာဖရိကတိုက်ကဆာဟဲလ်ဒေသကအကြမ်းဖက်သမားတိုက်ဖျက်ရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။ American ဒုတိယသမ္မတဟာပြင်သစ်နိုင်ငံကို၄ရက်ကြာတွားရောက်လည်ပတ်တာဖြစ်ပြီးသမ္မတဘိုင်ဒန်အစိုးရကိုကူစားပြုပြီး American နဲ့ပြင်သစ်အကြားဆက်ဆံရေးတွေပြန်လည်တိုးတက်ကောင်းမွန်လာအောင်ကြိုးပမ်းနေတာဖြစ်ပါတယ်။သူရဲ့ခေးစဉ်အတွင်းအခြေအတင်ဖြစ်ခဲ့ရတဲ့ဩစတြေးလျရေငုပ်သင်္ဘောကိစ္စကိုမဆွေးနွေးပါဘူးလို့လည်းဒုတိယသမ္မတကပြောဆိုပါတယ်။အတ္တလန္တစ်ဒေသလုံခြုံရေးကိစ္စအာကာသစူးစမ်းလေ့လာရေးနဲ့ကမ္ဘာ့ချမ်းမာရေးပြဿနာစတဲ့ကိစ္စရပ်တွေကိုပြင်သစ်သမ္မတမက်ခရွန်နဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပါရီမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒုတိယသမ္မတဟာတောက်ကြနေမှာတော့လီဗျားနိုင်ငံဆိုင်ရာထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအစည်းအဝေးမှာလီဗျားနိုင်ငံမှာသတ်မှတ်ထားတဲ့အတိုင်းလာမယ့်လအတွင်းရွေးကောက်ပွဲကျင်းပနိုင်ရေးကိုဒီထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့ရှိနေပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီဂျင်းပင်နဲ့အာရှပစိဖိတ်စီးပွားပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC APEC ခေါင်းဆောင်တွေရဲ့အွန်လိုင်းဆွေးနွေးပွဲပြီးဆုံးသွားပါပြီ။ဒီအစည်းအဝေးကနေကာယောဂါကာလစီးပွားရေးအခြေအနေပြန်လည်နလန်ထားရေးရာသီဥတုအပြောင်းလဲဒဏ်သက်သာအောင်လှုပ်ဆောင်ရေးကိစ္စတွေအတွက်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြပါတယ်။နယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ဒီအစည်းအဝေးကနေ Join Work Grow Together လက်တွဲဆောင်ရွက်ဖွံ့ဖြိုးအတူတကွဆိုတဲ့ဆောင်အာပေါ်နဲ့အညီကိုဗစ်ကာယောဂါတုံ့ပြန်ဆောင်ရွက်ရေးမူဝါဒကိုအဓိကထားချမှတ်ထားတဲ့အတိုင်းအတွန်းရှည်ခိုင်မြဲပြီးအားလုံးပါဝင်တဲ့ဖွံ့ဖြိုးတိုးတက်ရေးရာသီဥတုပြောင်းလဲလာတဲ့ပြဿနာကိုဆက်လက်ဖြေရှင်းရေးထောက်မတုံးရသေးတဲ့စီးပွားအရင်းအမြစ်တွေထုတ်ယူနိုင်အောင်အင်အားတက်ဆင်ရေးဒေသတွင်းစီးပွားရေးပုံစံမျိုးစုံကိုအားပေးပြီးဒီဂျစ်တယ်နည်းပညာကွဲလွဲမှုတွေကိုဖြေရှင်းရေးတို့ကိုဆောင်ရွက်သွားဖို့ဖော်ပြထားတယ်လို့စီစဉ်သူတွေကဆိုပါတယ်အဖွဲ့ဝင်22နိုင်ငံပါဝင်တဲ့ APEC အဖွဲ့မှာလူဦးရေသန်းပေါင်း 3,000 ရှိပြီးကမ္ဘာအသရေထုတ်လုပ်မှုရဲ့ 60% ခန့်လုံးနဲ့ Pacific ရဝင်းဒေသချီလီကနေ Russia, ထိုင်းနဲ့ Australia အထိလွှမ်းခြုံထားပါတယ်ခင်ဗျာ
Afghanistan နိုင်ငံမှာ American အထက် Qatar နိုင်ငံကကိုစားပြုလှုပ်ဆောင်ပေးမှာဖြစ်ကြောင်း American နိုင်ငံသားဝင်ကြီး Anthony Blinken ကတောက်ကြနေမှာပြောကြားလိုက်ပါတယ်လာမယ့်ဒီဇင်ဘာလ31ရက်နေ့ကစတင်ပြီးအာဖဂန်နိုင်ငံမှာအမေရိကန်ရဲ့အကျိုးစီးပွားအတွက်ကာတာနိုင်ငံကစတင်တာဝန်ယူလှုပ်ဆောင်မှာဖြစ်တယ်လို့ပြောဆိုပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကလင်နဲ့ကာတာနိုင်ငံသားရေးဝန်ကြီးမိုဟာမက်ဘင်အဘရူဟာဟမ် အက်သနီနဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြပြီးအာဖဂန်နိုင်ငံမှာကာတာနိုင်ငံအနေနဲ့အမေရိကန်ကိုကူစားပြုဖို့အာဏာလွှဲပစ်လိုက်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လအာဖဂန်ကိုတာလီဘန်တွေသိမ်းပိုက်လိုက်ခဲ့တဲ့အခါကဘူးမြို့တော်မှာရှိတဲ့အမေရိကန်တန်ရုံကိုပိတ်ထားခဲ့ပါတယ်။အခုကကာတာနိုင်ငံတန်ရုံအတွင်အမေရိကန်အကျိုးစီးပွားဆိုင်ရာဌာနကိုဖွင့်လှစ်သွားဖို့ရှိပါတယ်ခင်ဗျာ
။ဥရောပသမဂ္ဂ EU နိုင်ငံတွေတဲကိုဝင်ရောက်အခြေချဖို့ကြိုးစားနေကြသူတွေရောက်ရှိနေကြတဲ့ပိုလန်နိုင်ငံအနီးဘဲလာရုစ်နယ်စပ်ကိုရုရှားအစိုးရကစစ်ရဲတပ်ဖွဲ့တွေမနစ်တောက်ကြံတွေကဆီလွတ်ခဲ့ပါတယ်။ရုရှားအစိုးရကတော့အဲ့ဒီလိုရုတ်တရက်တပ်တွေရွှေ့ပြောင်းတာဟာစစ်ရဲလေ့ကျင့်မှုအတွက်ပဲဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ယူကရိန်းနယ်စပ်အနီးရုရှားတပ်ဖွဲ့တွေစုဖွဲ့နေကြတဲ့အချိန်နဲ့လည်းတိုက်ဆိုင်တဲ့အတွက်ဒါဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်ဥရောပနိုင်ငံတွေအနေနဲ့သတိထားစရာဖြစ်လာပါတယ်။အဲ့ဒီလိုလုံဆောင်ချက်တွေဟာရုရှားအနေနဲ့မဟာမိတ်ဘဲလာရုစ်သမ္မတအလက်ဇန်ဒါလူကန်ရှန်ကိုကသူ့နိုင်ငံကိုဖြတ်ဝင်လာကြတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုပိုလန်နိုင်ငံအတွင်းဝင်ရောက်ရေးစီမံချက်ကိုအားပေးတာပဲဖြစ်တယ်လို့ဆွဆွဲထားပါတယ်။ဒါအပြင်ဘဲလာရုစ်သမ္မတရဲ့ဥရောပသမ္မဂ EU ပေါ်ပေါင်းဆက်စစ်ဆင်ရေးဖြစ်တယ်လို့လည်းဆိုပါတယ်။ဒီလိုအနေအထားတွေဟာ2014ခုနှစ်ကခရိုင်းမီးယားကျွန်းဆွယ်ကိုဝင်ရောက်သိမ်းပိုက်သလိုမျိုးယူကရိန်းရဲ့နယ်မြေတွေကိုပုံမရယူမဲ့ရုရှားရဲ့အကြံစီဖြစ်နိုင်တယ်လို့အမေရိကန်အစစ်မြင့်အရာရှိတွေကနေတိုးမှာမိတ်ဥရောပနိုင်ငံတွေကိုသတိပေးထားပါတယ်။ဒါပေမဲ့လည်းရုရှားအရာရှိတွေကတော့ယူကရိန်းနယ်စပ်မှာတပ်ဖွဲ့တွေစုဖွဲ့တာနဲ့ဘဲလာရုစ်နယ်စပ်ကိုစစ်ရဲတပ်ဖွဲ့တွေစေလွတ်တာဟာပုံမှန်လုံရုံးလုံစင်ဖြစ်ပြီးကျူးကျော်ဖို့ရည်ရွယ်တာမဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ်ခင်ဗျာ။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတော့ပါခင်ဗျာအခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာကလေးငယ်ပေါင်း12သန်းကျော်ဟာတောင်းမတက်နိုင်တာ18လကျော်သွားပြီဖြစ်ကြောင်းကမ္ဘာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာဟန်ဟတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ
် Also on Myanmar our colleagues on the ground tell us that more than 12 million children have not had access to
ကမ္ဘာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့မဟာမိတ်အဖွဲ့တွေကကလေးတွေပညာဆက်လက်သင်ကြားနိုင်မှုလုံးဝပြလတ်မသွားတာမျိုးမဖြစ်အောင်တိုင်းပြည်နဲ့ကလေး3သိန်းလောက်ကိုပညာသင်ကြားမှုအထောက်အကူတွေဖြန့်ဝေပေးနေပါတယ်။ဒါကြောင့်ကလေးတွေဟာအိမ်ကနေပညာဆက်လက်သင်ကြားနိုင်မှာဖြစ်ပါတယ်။ဒါအပြင်တိုင်းရင်းသားလူမျိုးစုနယ်မြေတွေမှာလည်းကလေးတွေလုံခြုံရေးနဲ့အိမ်မှာစာဆက်လက်သင်ကြားနိုင်ရေးအတွက်ကလေး3သိန်း8000ကျော်အတွက်သင်ကြားမှုပစ္စည်းတွေကို UNICEF ကဖြန့်ဝေပေးလျက်ရှိတာကိုလည်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောကြားသွားခဲ့ပါတယ်။
မြန်မာအနာသိစစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်သတင်းထောက်ဒန်နီဖန်စတာကိုအင်းစိန်အချင်းထောင်အထူးတရားရုံးကတောက်ကြနေကအလုတ်ကျန်းတဲ့ထောင်ဒဏ်17နှစ်ချမှတ်လိုက်ပါတယ်။ဒန်နီဖန်စတာဟာဖရန်တီးယားမြန်မာသတင်းဌာနရဲ့အက်ဒီတာတဦးဖြစ်ပြီးမေလတည်းကဖမ်းခံခဲ့ရတာပါ။သူ့ကိုစွဲဆိုထားတဲ့အမှုတွေဖြစ်တဲ့လှုံ့ဆော်မှုပုံမှန် 905 ကကြီးနဲ့တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်မှုစက်ကွန်တစ်တို့အတွက်3နှစ်စီ6နှစ်လောက်ဝကဥပဒေနဲ့9နှစ်စုစုပေါင်း17နှစ်ချမှတ်ခံရတာပါ။ဒန်နီအပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ဟာ10စုနှစ်တခုအတွင်းသတင်းသမားတဦးကိုချမှတ်ထားတဲ့အပြင်းထန်ဆုံးပြစ်ဒဏ်ဖြစ်တယ်လို့သတင်းမီဒီယာကောင်စီဝင်ဟောင်းဦးမြင့်ကျော်ကပြောပါတယ်။တောက်ကြနေမှာပဲအဂတိလိုက်စားမှုပုံမှန်နဲ့ဆွဆွဲထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုနေပြည်တော်အထူးတရားရုံးမှဆက်လက်စစ်ဆေးပြီးတရားလိုပြတက်တည်အဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကတရားရုံးမှလာရောက်တက်တည်ထွက်ဆိုပါတယ်ခင်ဗျာ။
American သတင်းတောက် Daniel Fenster ကိုမြန်မာစစ်တပ်အာဏာပိုင်တွေကထောင်တန်း17နှစ်ချမှတ်လိုက်တဲ့အပေါ် American အစိုးရကပြစ်ချင်ရှုတ်ချလိုက်ပြီးချက်ချင်းလွတ်ပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာစစ်အာဏာပိုင်တွေကအခုလိုပြစ်ဒဏ်ချမှတ်ခဲ့တာဟာအပြည့်မရှိသူတူပေါ်ပြစ်ဒဏ်ချမှတ်ခဲ့တာပဲဖြစ်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ Daniel Fenster ရဲ့အထင်တွေတကို American အစိုးရကအနီးကစောင့်ကြည့်နေပြီးသူရဲ့လွတ်မြောက်ရေးအတွက်ဆက်လက်လှုံ့ဆော်သွားမယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။တရင်းနဲ့စာနယ်ဇင်းလုပ်ငန်းဟာရာဇဝတ်မှုတစ်ခုမဟုတ်ပါဘူး။တာယာဝါပြောပြီးလွတ်လပ်ကြခိုင်တဲ့လူအဖွဲ့အစည်းတရားဖြစ်ဖို့ဆိုရမှာလွတ်လပ်တဲ့တရင်းမီဒီယာဆိုတာမရှိမဖြစ်လိုအပ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။
အပြစ်ခတ်ရစရေတနှစ်မြောက်အဖြစ်ရခိုင်ပြည်နယ်ပွန်ပြိုရေးအတွက်ဂျပန်နိုင်ငံကထောက်ပံ့ပေးမဲ့အကူအညီတွေကြေညာဖို့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဆာကာဝါဟာဒီလ17ရက်နေ့ကရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာပါတယ်။ရခိုင်ပြည်နယ်အတွင်းအေရခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစရေသဘောတူညီခဲ့တာမနစ်နိုဝင်ဘာလ12ရက်နေ့မှာတနှစ်ပြည့်ပြီဖြစ်ပါတယ်။ဒီကနေ့နိုဝင်ဘာ13ရက်မှာတော့မစ္စတာဆာဆာကာဝါဟာနေပြည်တော်ကိုတွားရောက်ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အထိမ့်သိမ်းခံဒေါအောင်ဆန်းစုကြည်နဲ့တော့တွေ့ဆုံခွင့်ရရှိမယ်မဟုတ်ပါဘူး။ပြီးခဲ့တဲ့2020ခုနှစ်အတွင်းအေနဲ့မြန်မာစစ်တပ်တွေအကြားအပြစ်ခတ်ရစရေးသဘောတူညီမှုရဖို့မစ္စတာဆာဆာကာဝါကကြားကနေညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။အဲ့ဒီတုန်းကမစ္စတာဆာဆာကာဝါဟာဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံခဲ့တယ်လို့အေရခိုင်တပ်တော်စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့လည်းဆက်သွယ်ဆွေးနွေးခဲ့ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါ။ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာပါရုပ်သံဖြစ်နေကြည့်ရှုနိုင်ပါပြီ။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အဲဒီကပထမဆုံးတော့ American သတင်းသမားကိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တွေကိုတင်ပြပေးမှာပါ။အဖမ်းခံရတဲ့ Frontier မြန်မာသတင်းဌာနရဲ့အမှုဆောင် Editor American နိုင်ငံသား Danny Fenster ကိုအင်းစိန်အထူးတရားရုံးကနေအလုပ်နဲ့ထောင်ဒဏ်17နှစ်ချမှတ်လိုက်တာအတွက် American အစိုးရကရှုတ်ချလိုက်တယ်လို့သူ့ကိုအ мян ပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂကရောနေစည်းမချသတင်းသမားများအဖွဲ့ RSF အဖွဲ့ကပါတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုဆက်ပြီးတင်ပြပေးမှာပါအခုလို Frontier မြန်မာသတင်းဌာနအမှုဆောင် Editor ကိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်တာကိုကြည့်ရင်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့သတင်းတောက်တွေရဲ့ကြီးမားတဲ့အချက်အသေးကိုထင်အပ်စေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ရဲ့ပြောကြားချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ယုံကတောက်တန်နဲ့သတင်းစာရှင်းလင်းပွဲမှာတင်ပြခဲ့ပါတယ်
။ On Myanmar, the High Commissioner for Human Rights said that today's conviction and harsh sentencing of the journalist Danny Fenster by a military court following a closed door unfair trial.
သတင်းသမား Danny Fenster ကိုစစ်တပ်ခေါ်ရမှာတရားမျှတမှုမရှိဘဲတကယ်ပိတ်မှုစစ်ဆေးပြီးကျဉ်ထန်တဲ့ပြစ်ဒဏ်ချမှတ်ခဲ့တာကိုကြည့်ရင်မြန်မာနိုင်ငံကသတင်းတောက်တွေဟာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးကြီးမားတဲ့အကြက်အတဲနဲ့ရင်ဆိုင်နေရတာကိုသိသာစေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောကြောင်းအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရန်ဟိတ်ကပြောပါတယ်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးသတင်းတောက်တွေသတင်းဌာနတာဝန်ခံတွေထုတ်ဝေသူတွေအပါအဝင်အနည်းဆုံးသတင်းသမား126ယောက်လောက်အဖမ်းဆီးခံခဲ့ရတယ်လို့ဂုဠိလည်း48ယောက်လောက်ဖမ်းခံရဆဲဖြစ်ပြီးဒီထဲက20လောက်ဟာသူတို့ရဲ့သတင်းသမားအလုပ်ကြောင့်ပြစ်ဒဏ်ချတာခံရတယ်လို့လည်းပြောပါတယ်သတင်းဌာန6ခုအတွက်လိုင်စင်ရုပ်သိမ်းတာခံခဲ့ရတယ်လို့ဒါစင်နဲ့ချီတဲ့သတင်းသမားတွေကလည်းဖန်ဝရန်အထုတ်ခံထားရတဲ့အတွက်ရှောင်ပုံးနေရတယ်လို့လည်းထောက်ပြပါဗျာ။အခုလိုသတင်းတောက်တွေကိုဖန်ဆီးထောင်ချတာအင်တာနက်ဖြတ်တောက်တာအွန်လိုင်းနဲ့တခြားသတင်းအချက်အလက်ရယူနိုင်တာတွေကိုကန့်တတ်တာတွေလို့သတင်းသမားတွေနဲ့မီဒီယာတွေကိုတိုက်ခိုက်နေတဲ့အတွက်လွတ်လပ်ပွင့်လင်းပြီးမှန်ကန်တဲ့သတင်းအချက်အလက်ပေါ်မှီခိုးနေရတဲ့မြန်မာလူမှုအတိုင်းဝိုင်းအတွက်အခြေအနေပိုပြီးဆိုးစေတယ်လို့လည်းကုလမဟာမင်းကြီးကသတိပေးလိုက်ပါတယ်။စစ်တပ်ရဲ့လှုပ်ဆောင်မှုကိုကြည့်ရင်စစ်တပ်ဟာသူ့ကိုဘလောက်ဆန့်ကျင်မှုရှိနေလဲသူ့ရဲ့မြန်မာနိုင်ငံတလွားလူခွင့်ရဲ့ချိုးဖောက်မှုတွေဘလို့ရှိနေလဲဆိုတော့ကိုသတင်းတင်ပြဖို့စ조사နေတဲ့သတင်းတောက်တွေကိုဖိနှိပ်ဖို့စ조사တာရှင်းရှင်းကြီးသိနိုင်တယ်လို့လည်းဝေဖန်လိုက်ပြီးစစ်တပ်အာဏာပိုင်တွေအနေနဲ့သတင်းလုတ်ကိုလုံနေတဲ့သတင်းသမားအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့လည်းကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ် Frontier မြန်မာသတင်းဌာနအက်ဒီတာတဦးဖြစ်သူ Thomas King ကတော့Danny Fenster ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တာကိုအထူးစိတ်ပျက်တယ်လို့ပြောပါတယ်
။ Everyone at Frontier is disappointed and frustrated at this decision. We just want to see Danny released as soon as possible so he can go home to his family.
ဒီဆိုမြတ်ချက်ပေါ် Frontier ကလူတိုင်းစိတ်ပျက်လက်ပြတ်ပြစ်ကြရပါတယ်။ Danny သူ့မိသားစုစီပြန်နိုင်အောင်ပြန်နိုင်တဲ့အမြန်ဆုံးပြန်လွတ်တော်ကိုကျွန်တော်တို့မြင်ကြပါတယ်။ Danny ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တင်းနစ်လေကာကြီးလို့နဲ့လည်းတရားစွဲခံထားပြီးအဲ့ဒီမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ
်။ Danny Fenster ဟာအဖမ်းခံရခြင်းကမြန်မာနောင်သတင်းဌာနမှာမဟုတ်ဘဲ Frontier မြန်မာမှာလုတ်ကင်နေပြီဆိုတာအခွန်နဲ့လူမှုဖူလုံရေးမှတ်တမ်းနဲ့သတင်းဌာနဝန်တန်းသူထွက်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတင်ပြခဲ့ပေမဲ့တရားရုံးကမျက်ကွယ်ပြုခဲ့တယ်လို့လည်း Editor Thomas King ကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမေလ24ရက်နေ့ကသူ့ကိုရန်ကုန်လေးစိတ်မှာအာဏာပိုင်တွေကဖမ်းဆီးပြီးတပ်မတော်ပြိုကွဲအောင်လှုပ်ဆောင်မှုရာဇဇတ်ကြီးပုံမှ55ကကြီးမတရားသိမ်းဆက်သွယ်မှုပုံမှ68လူမှုကြီးကြပ်ရေးဥပဒေပုံမှ73တိုးနဲ့တရားစွဲထားတာဖြစ်ပါတယ်။အခုစုစုပေါင်းအလုံးနဲ့1017နှစ်ဟာအမှု3ခုအတွက်ချမှတ်တာဖြစ်ပြီးပြစ်ဒဏ်တွေကအမြင့်ဆုံးပြစ်ဒဏ်တွေဖြစ်တယ်လို့တရားခံဘက်ကတင်ပြတဲ့တက်သေးတွေကိုတရားရုံးကထည့်သွင်းမစင်စားဘဲအမိန့်ချတာမသင့်တော်ဘူးလို့သူ့ရဲ့ရှင်နေဦးတန်းဆောင်က VOA ကိုပြောပါတယ်။သူလွတ်မြောက်ရေးအတွက်ဇက်တိုက်တောင်းဆိုနေတဲ့အမေရိကန်အစိုးရကလည်းအခုတောက်တန်တွေပြစ်ဒဏ်ချမှတ်လိုက်ခြင်းမှာတော့ဒါဟာအပြစ်မဲ့သူတဦးကိုမရေပြစ်ဒဏ်ချမှတ်တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်အခုလိုတရားစီရင်တာအတွက်အမေရိကန်အစိုးရကရှုတ်ချကြောင်းနဲ့ Danny Fenster ရဲ့အခြေအနေနဲ့ပတ်သက်ပြီးအနီးကစောင့်ကြည့်နေတယ်လို့သူ့ကိုချက်ချင်းပြန်ပြီးလှုပ်ပေးဖို့ဆက်ဆောင်ရနေတယ်လို့လည်းပြောပါတယ်။ RSF နေစည်းမချသတင်းသမားများအဖွဲ့ကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ပြီးရပ်ပေါင်း180ကျော်အဖမ်းခံရတဲ့ Danny ကိုချက်ချင်းပြန်ပြီးလှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။အခုလိုပြစ်ဒဏ်စီရင်တာအတွက် RSF အထူးအံ့ဩတုံ့လွှတ်ရကြောင်းနဲ့ဒါဟာမြန်မာစစ်ဘုတ်ချုပ်ကြီးရဲ့သတင်းထုတ်တွေနဲ့သတင်းလွတ်လပ်ခွင့်အတွက်လှုပ်ရှားနေသူအားလုံးပေါ်ထားတဲ့သဘောထားပဲဖြစ်ကြောင်းပြောပါတယ်။ RSF ရဲ့2021ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာနိုင်ငံပေါင်း180ထဲမှာမြန်မာအတွက်သတင်းလွတ်လပ်ခွင့်ကိုအဆင့်140မှာထည့်သွင်းထားတာပါ။ဒီဝေအမေရိကန်တန်ကတောက်ကြနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြတာပါအခုတော့ဂျပန်ငင်းချင်းကိုစလေရဲ့မြန်မာခီးစဉ်အကြောင်းကိုကြည့်ရအောင်ပါရခိုင်ပြည်နယ်မှာမနစ်ကအခုလိုအချိန်အပြစ်ခတ်ရစဲရေးဂျန်ဝင်ကူပေးခဲ့တဲ့ဂျပန်နိုင်ငံငင်းချင်းအထူးကိုစလေမစ္စတာမိုဟေအီဆာဆာကာဝါအနေနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့ဘာတွေမျှော်လင့်နိုင်ပါသလဲအခုလိုစစ်ကောင်စီခေါင်းဆောင်နဲ့တွေ့တာအပြင်ရခိုင်ပြည်နယ်ကိုသွားရောက်တာရန်ကုန်မှာ SNLD ရှမ်းတိုင်းဒေသမြောက်ဒီမိုကရေစီပါတီအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ဆုံတာမစ္စတာဆာဒကာဝါကတွေ့ဆုံမှုရှိနေတာပါဒီကြောင့်မြန်မာနိုင်ငံဆိုင်ရာဂျပန်သံမတ်ကြီးအီချီရိုမူရူရာမနဲ့ ANP ရခိုင်မျိုးသားပါတီ SNLD ရှမ်းပါတီခေါင်းဆောင်တွေကိုကိုဝင်းမင်းကမင်းမြန်ပြီးတင်ပြပေးမှာပ
ါဟုတ်ကဲ့ဂျပန်သမ္မတကြီးမာရူယာမာကိုမနေ့ညကမေးရမှာမစ္စတာဆဆာကာဝါရောက်လာခဲ့ပုံကို
သူ့ကိုအကူလေးစေးမှာတော်ချော်တယ်ဒါပေမဲ့သူ့ခေစင်းအကူဘယ်လိုရှိတာလဲဆိုသူ့ကိုတိုင်သူစီစဉ်ထားတဲ့ဟာဆိုလို့ကျွန်တော်ဂျပန်တန်ရောက်ကစီစဉ်ထားတာမဟုတ်ပါဘူးခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကြားတာတော့မနေ့ပြန်မှာသူဗိုလ်ချုပ်မှုကြီးမေးအောင်လှိုင်နဲ့တွေ့ဖို့နေပြည်တော်ကိုလေရင်နဲ့သွားမယ်လို့ကြားထားပါတယ
်ဒါတင်မြန်နိုင်တာကျွန်တော်မငင်းပါဘူ
းဟုတ်ကဲ့သမ္မတကြီးအဲ့တော့တမကြီးဒီခီးစင်ကနေပြီးတော့ဘယ်လိုမျှော်လင့်နိုင်မလဲ
ဒီခီးစင်ရတာဘာဖြစ်ရှိနိုင်မလဲဆိုတော့ပြောလို့မရကျွန်တော်ဆောင်းချင်းပါပဲ
ဟုတ်ကဲ့
ဒါပေမဲ့တကူပြောနိုင်တာကမစ္စတာဆာဆာဂါဝါဆိုတာကတကီးမိမနိုင်ငံပေါ်မှာတန်ယုံစင်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ပြီးတော့မိမနိုင်ငံရဲ့အကူရှုတ်တွေနေတဲ့အခြေအနေတွေသူနားရမှုရှိပါတယ်ဒါကြောင့်သူခီးစင်ကနေတစ်ဆင့်ဂျပန်မိမဆက်ဆံမှုကပိုပြီးတော့တို့တဲ့မျိုးကိုကျွန်တော်မျှော်ရင်းနေပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်သံမကြီးခင်ဗျာအဲ့ဒီကျော်မနစ်ကမစ္စတာဆဆာကာဝါရခိုင်ကိုလာခဲ့တုန်းကတွေ့ခဲ့တဲ့ ANP ပါတီနိုင်ငံရေးမူဝါဒဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်အောင်ကျော်ကလည်
းအဲ့လိုကျွန်တော်တို့တွေ့ပြီးတော့ရင်ရခိုင်ပြည်နယ်ကြောက်တော်မျိုးနယ်နဲ့ဘူးစီတော်မျိုးနယ်ကိုတွားပြီးတော့စေပိချောင်းစခန်းကရခိုင်ပြည်သူတွေနဲ့ကိုတိုင်ကိုကြားသွားဆုံပါတယ်ပြီးတော့ရခိုင်တပ်တော်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်နောက်အဲ့မှာတော့ဟိုကောင်းဆောင်ဖြစ်တဲ့ဘိုးချုပ်မူကြီးမင်းအောင်နိုင်နဲ့လည်းတွေ့ပြီးတော့ဒီအီအီတက်တော်ရဲ့သဘောထားညင်ညာချက်တွေနဲ့တက်မတော်ရဲ့သဘောထားညင်ညာချက်တွေကိုတူညီတဲ့စိတ်ဆန္ဒတွေထွက်ပေါ်လာအောင်ကြိုးပမ်းဆောင်ရွက်နိုင်ခဲ့တဲ့ပုံကိုကြီးတယောက်ဖြစ်ပါတယ်အဲ့တော့အခုဒီမတော်လင်းမဲ့လည်းရခိုင်ပြည်နယ်မှာအီအီတက်တော်နဲ့ဒီမြမတက်မတော်အဖွဲ့တွေနဲ့ထိတွေ့မှုတွေဖြစ်ပေါ်တယ်ဆိုတာလည်းဒီတင်းထဲမှာကျွန်တော်တို့သိနေရပါတယ်အဲ့ဒီတော့အခုလိုအချိန်မှာမစ္စတာဆာဆာကာဝါဒီနဲ့ဒါဆွမ်းဆောင်နေတဲ့နှစ်ဖက်ကိုညှိနှိုင်းပေးနိုင်တဲ့အရေးချင်းရှိတဲ့ဂျပန်နိုင်ငံရဲ့ Foundation ဥက္ကဋ္ဌတယောက်အနေနဲ့မြန်မာနိုင်ငံရဲ့အကျက်တက်ဖြစ်နေတဲ့အချိန်မှာလာရောက်တော့ကျွန်တော်တို့အနေနဲ့ကတော့အလွန်တရာဝမ်းမြောက်ဝမ်းသာကြိုဆိုတဲ့အချိန်ကြီးရှိပါလေခင်ဗျာ
ဒါပေမဲ့လက်ရှိပြောင်းလဲလာတဲ့အခြေအနေကြောင့်အများကြီးတော့မမျှော်လင့်ထားဘူးလို့ ANP ပါတီအထွေထွေအတွေ့အမှုဥခိုင်ပြီးဆိုကဆိုပါလေ
ခီးစဉ်ရှိတယ်လို့တော့ကြားတယ်ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်ပြောတာတော့ဘာမှမရှိသေးဘူး15ရက်နဲ့လို့လို့အဲ့ဒါလို့ရောက်မယ်လို့တော့ကြားတယ်ဟိုတုန်းကလို့လည်းအချိန်နဲ့မဟုတ်ပေါ့ဗျာဒီနေ့အချိန်နဲ့အရာကတော့ပြိုလဲရှက်ပိတ်မရှိဘူးကြာပိတ်ခတ်ရိုက်ဆဲထားတာတခုပဲရှိတယ်အဲ့တော့ပိတ်ခတ်ရိုက်ဆဲထားတာထက်ကြိုပြီးတော့တကယ်ကိုဆွေးနွေးတိုင်ပန်ပြီးတော့ agreement တွေဟိုတဖို့တူညီချက်တွေတရားစီရင်တာပေါ့ဗျာဒါပေမဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာနိုင်ငံရဲ့အပြောင်းအလဲဖြစ်တယ်ရခိုင်ပြည်နယ်တစ်ခုတည်းနဲ့ပြီးသွားတဲ့ကိစ္စမဟုတ်ဘူးဗျာမြန်မာနိုင်ငံရဲ့ဟာတစ်ဖက်နဲ့တစ်ဖက်တူတူလေးပြင်းပြင်းထန်ထန်တကယ်ကိုဟိုနောက်ကိုဆုံးသွားတဲ့အနေထားမှာလုံးဝကိုဆုံးသွားပြီဘလို့မှလည်းအဖိုက်ဆက်လို့မရတဲ့အနေထားဒီလိုအခြေအနေမျိုးကနေပုံမှန်အနေအထားတစ်ခုကိုရောက်ဖို့အတွက်နိုင်ငံတကာအမိုင်းတွေကိုနားထောင်ပြီးတော့လက်ရှိမြန်မာနိုင်ငံမှာတကယ်ကိုကောင်းဆောင်ပိုင်းတွေစေစားညှိနှိုင်းပြီးတော့တည်ငြိမ်အရှိုင်းတဲ့ဟာတစ်ခုကိုဘယ်လိုရောက်မလဲဆိုတဲ့ဟာကိုပဲလုံးပဲ့နေ
ဒီနေရာမှာအရင်မစ္စတာဆဆာကာဝါနဲ့တွေ့ဆုံခဲ့မှုတဲ့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဦးလှစောကလည်း
သူရခိုင်ကိုလည်းဖြစ်အောင်လာခဲ့မယ်အဲ့လိုကြားပါတယ်အရင်တော့ကတော့PNP နဲ့တွေ့တယ်နောက်ကျွန်တော်တို့လွှတ်တော်ဥပဒေကိုလည်းပါဝင်ပေါ့လေသူကလွှတ်တော်လည်းမရှိတော့ဘူးနိုင်ငံရေးပါတီရဲ့ခန်းနေကလည်းဟောအရင်တော့လို့နုံနုံကြာကြာကြီးတကယ်တက်တက်ကြွကြွကြီးမရှိတဲ့ခါကျတော့ဥမာဘလို့အစီအစဉ်ရှိလဲဆိုတော့လေတွေ့တော့ဘူးကျွန်တော်တို့နေကတော့ဒီခိုင်မှာအခုလက်ရှိနေထားကိုဆက်လက်ထိန်းသိမ်းပြီးတော့သူအရင်တော့ပေးထားတဲ့သူညီမဆိုတဲ့ဂတိကဝတ်တွေအတိုင်းပဲစီဒီဆောင်ကိစ္စတွေကိုအဓိကလုပ်ပေးနိုင်မယ်ဆိုတော့ကောင်းတာပေါ့
ကြာပြင်းအခုလ16ရက်နေ့မှာတွေ့ဖို့ချိန်ထားတဲ့ SNLD ပါတီရဲ့အထွေထွေတွင်မှုဦးဆိုင်လက်ကလည်း
ထူးခြားမှုဆိုတာကသူ့ဘက်ကတည်းဆောင်လာမယ်အချင်းချင်းပုံမူတည်လိုက်မယ်ထင်ပါတယ်အရင်ကမတွေ့ခဲ့ဘူးပါ16ရက်ပါပဲခင်ဗျာကျွန်တော်ဘက်ကတော့ဒီငင်အေဂျင့်နဲ့အနေထားတစ်ခုကိုအရင်ဖန်တီးပြီးတော့မှဒီကောင်စီနဲ့အခု PPSD ကြားမှာတော့နောက် FNCC ပေါ့နော်အဲ့ဒီဖွဲ့တွေကြားထဲမှာပါထပ်မှန်ပြီးတော့မှတူးချဲ့ပြီးတော့မှစစ်စစ်ညှိနှိုင်းတဲ့အလုပ်တွေလုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒီငင်အေဂျင့်မှုဒီတမကပြရနိုင်မယ်ပေါ့နော်လောလောစစ်ကောင်စီဘက်ကချုပ်ပန်းနေတဲ့ရူတော့ပွဲဆိုင်ရာကိစ္စမျိုးအဲ့ဒါလေးကိုအာရုံထားတာတက်ကိုနိုင်ငံရဲ့ဒီငင်အေဂျင့်မှုကိုနေပို့ပြီးတော့ဆောင်ရွက်တဲ့လူမှုရဲ့သဘောထားကိုနားထောင်ပါပေါ့နော်လူမှုအပေါ်မှာဥပဒေမဲ့ကျူးလွန်နေတဲ့ကိစ္စရပ်တွေရပ်တန့်ခရပ်ဖို့ပထမဆုံးလုပ်ဖို့လိုတယ်ဆိုတာကျွန်တော်ဘက်ကတော့တည်စကားပါလို့တယ်အဲ့ဒီအတွက်ကိုမစ္စတာဆာဆာကာဝါအနေနဲ့တည်တည်ဆောင်သွားပေးနိုင်မယ်ဆိုလို့ရှိရင်တော့တစုံတရာထူးခြားမှုတွေတော့ရှိလာနိုင်တယ
်တကယ်တော့အခုမစ္စတာဆာဆာကာဝါရဲ့ခရီးစဉ်ကပြီးခဲ့တဲ့အပတ်ကပဲအမေရိကန်ဝါရင်တန်တမန်ဟောင်းဘယ်ရစ်ချက်ဆန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ပြီးမှဆက်ဖြစ်လာတာပါခင်ဗျ
ကိုဝင်းမြန်မာရှင်အခုတော့ထိုင်းရောက်မြန်မာတွေရဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်။ထိုင်းမြန်မာရှင်နေဆက်တက်ပြင်းနေတဲ့ကအုံဖြန်ဒုက္ခတဲ့စက္ကန့်မှာတလကျော်အတွင်းကိုဗစ်ကရောက်ကအကူးဆက်ခံရသူက300ကျော်အထိရှိနေပါပြီ။ဒုက္ခတဲ့တွေဟာလည်းမိသားစုလိုက်ဒီရောဂါအကူးဆက်ခံနေရတယ်လို့အသက်60ကျော်အမျိုးသမီးတူလည်းဒီရောဂါနဲ့ပဲသေဆုံးခဲ့ရပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ထိုင်းဒေါက်မအေးမာကပြောပြပေးမှာပါ။
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူတစ်လကျော်အတွင်း300ကျော်တည်ရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းမှာတော့ကူးစက်မှုအနည်းငယ်သာရှိခဲ့ပေမဲ့ဒီတစ်လကျော်အတွင်းမှာတော့ဒုက္ခသည်တွေကြားဇက်တိုက်ကူးစက်လာမှုတွေကလူ300အထိဖြစ်လာပြီးမိသားစုလိုက်ကူးစက်မှုတွေပါရှိနေတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်။29ရက်နေ့ဆယ်လပိုင်းက4ရက်30ရက်ဆယ်လပိုင်းက4ရက်31ရက်ဆယ်လပိုင်းက18ရက်1ရက်17လပိုင်းက4ရက်2ရက်17လပိုင်းက42ရက်3ရက်17လပိုင်းက10ရက်4ရက်17လပိုင်းက8ရက်5ရက်17လပိုင်းက2ရက်6ရက်17လပိုင်းက2ရက်9ရက်17လပိုင်းက14ရက်7ရက်17လပိုင်းက9ရက်အရင်186ရက်အခု119ရက်စုစုပေါင်း305ရက်3ရက်နေ့ကတယောက်ဆုံးတယ်ရက်ကွက်ငါကိုဗစ်နဲ့
တည်ဆုံးသွားသူကတော့အသက်60ကျော်အမျိုးသမီးတစ်ဦးဖြစ်ပြီးလမ်းပေါ်မှာမူးလဲပြီးတဲ့နောက်ဆေးရုံရောက်သွားတဲ့အခါမှာတည်ဆုံးသွားခဲ့တာဖြစ်တယ်လို့လည်းပြောပါတယ်
အသက်60ကျော်80
ဝိညာဉ်ထဲမှာလမ်းကိုလာရင်မတက်ကလမ်းမှာလဲတာလဲတော့အဲ့ဒီကနော်ဆေးဟုန်ခေါ်သွားတာဆေးဟုန်ခေါ်သွားပြီးတော့ပေသွားတာပေသွားတယ်ပေသွားတဲ့အခါမှာပလာကနေပြီးတော့အဲ့ဒီသူနာကိုစစ်ခိုင်းတာစစ်ခိုင်းတဲ့အခါမှာစစ်တဲ့အခါမှာပေါ့စ်ဖြစ်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အဲ့ဒီလူကိုချက်ချင်းကြိုခိုင်းလိုက်တယ်
ပြီးခဲ့တဲ့နှစ်ကတော့အုံပြန်ဒုက္ခတဲ့စခန်းမှာပထမဦးဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကတဦးစားနှစ်ဦးစားသာကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအဆုလိုက်အပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်ရင်ဒုက္ခတဲ့စခန်းမဲလာဒုက္ခတဲ့စခန်းမဲလာဦးနဲ့မဲလာမှုစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ကူးစက်ခဲ့တာပါထိုင်အစိုးရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးတနိုင်ငံလုံးအပြီးထိုးနှံနိုင်ဖို့ရည်မှန်းထားပါတယ်ဒုက္ခတဲ့စခန်းတွေမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်တဲ့အရေးအတွက်ကအနည်းချင်းသာရှိသေးပြီးကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်ဦးတွေကသာဦးစားပေးထိုးနှံနေဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကုမှခိုလုံနေကြရပါတယ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ 8,000 လောက်ရှိပါတယ်ရှင
်မအေးမှာပါရှင်အမေရိကန်နိုင်ငံကဆီယမတူဟာကုလသမဂ္ဂ UNESCO ကနေချိမြင့်တဲ့စုကြေးဒေါ်လာတသန်းပါ The Global Teacher ကမ္ဘာဆရာဆုကိုရခဲ့ပါတယ်။ဒီအကြောင်း Steve Hush ရဲ့သတင်းတော်ကိုကိုခင်မောင်ဆိုးမင်းကပြောပြပေးမှာပါ
။ The winner of the Global Teacher Prize 2021 is Keshia Thorpe from the United States of America.
ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနှစ်စဉ်ကမ္ဘာပေါ်ကပညာရေးဝန်ထမ်းတွေထဲကရွေးချယ်ချီးမြှင့်တဲ့အဲ့ဒီဆုကိုပြီးခဲ့တဲ့ပုံတူးနေ့ကကြေညာခဲ့ရမှာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်လန်လေးပတ်နိုင်ငံတကာအစိုးရထက်တန်းကျောင်းကအင်္ဂလိပ်စာသင်ပြတဲ့ဆရာမကန်ရှီယာတော့ပ်ကရရှိသွားပါတယ်။ကမ္ဘာပေါ်ကအထူးသဖြင့်ဆင်းရဲတဲ့နိုင်ငံတွေနဲ့ပြည်ပကတွေဖြစ်နေကြတဲ့နိုင်ငံအများစုအပါအဝင်နိုင်ငံပေါင်း122နိုင်ငံကလက်ရှိတာဝန်ထမ်းဆောင်နေကြတဲ့ကျောင်းဆရာဆရာမပေါင်း 8,000 ကျော်တဲကမှသူ့ကိုချီးမြှင့်ဖို့ရွေးချယ်ခဲ့တာပါ။ Top ပညာသင်ခဲ့တဲ့ကျောင်းတွေမှာလည်းကျောင်းသားအများစုနီးပါးဟာအမေရိကန်ပြည်ထောင်စုကိုတခြားနိုင်ငံတွေကနေပြောင်းရွှေ့လာကြသူတွေနဲ့ဒုက္ခသည်အဖြစ်ဝင်ရောက်လာကြသူတွေရဲ့သားသမီးတွေဖြစ်ကြပါတယ်
။ When you teach a diverse set of students like I do, you don't want to stick to very textbook methods
မတူကွဲပြားတဲ့ကျောင်းသားတွေကိုသင်ပြနေရတယ်ကျမလိုကျောင်းဆရာမတယောက်အနေနဲ့ကျောင်းပြထမ်းဆောက်အတိုင်းလိုက်ပြီးသင်ဖို့မလိုပါဘူးဒီ27ရာစုမှာကျောင်းသားလေးတွေအတွက်စာသင်ခန်းထဲမှာပြထမ်းဆောက်နဲ့သင်ကြားတဲ့နည်းလမ်းကတိတ်အဆင်မပြေပါဘူးဒါကြောင့်ကျမတို့အနေနဲ့ပြောင်းလဲဆန်းသစ်တဲ့နည်းဖန်တီးတီထွင်တဲ့နည်းတွေကိုနည်းပညာနဲ့လက်တွေ့ဘဝအတွေ့အကြုံတွေကနည်းလမ်းတွေကွင်းဆင်းလေ့လာမှုတွေနဲ့ရှာဖွေရပါမယ်ဒါဟာသူတို့တွေကိုကမ္ဘာပေါ်ကအတွေ့အကြုံတွေရရှိစေဖို့ဖြစ်ပါတယ်
။တကယ်တော့ Top ကိုယ်တိုင်ကလည်းဂျမေကာနိုင်ငံကဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုအမွှာညီမနဲ့အတူကောလိပ်ပညာသင်ကြားဖို့အတွက်အားကစားဆိုင်ရာပညာသင်အထောက်အပံ့နဲ့ရောက်ရှိလာတာဖြစ်ပါတယ်။အဲ့ဒီနောက် Howard Tech တို့မှာအင်္ဂလိပ်စာနဲ့ဥပဒေကျောင်းသားအဖြစ်ကနေ2003ခုနှစ်မှာဘွဲ့ရရှိခဲ့ပါတယ်။Top အနေနဲ့အခုရရှိတဲ့စုချင်းငွေဒေါ်လာတသန်းကိုနိုင်ငံရွှေပြောင်းလာတဲ့မိသားစုတွေနဲ့ကလေးတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုထောက်ပံ့ရေးနဲ့အခွင့်အလမ်းရှာဖွေနေတဲ့ခက်ခဲတဲ့ကျောင်းသားတွေကိုအကျွေးကင်းစွာနဲ့ပညာသင်ကြားနိုင်ရေးတို့အတွက်စီမံချက်တွေရေးဆွဲတိုးချဲ့ပြီးအသုံးပြုသွားမယ်လို့ပြောပါတယ်။အခုသူရရှိခဲ့တဲ့ကမ္ဘာလုံးဆိုင်ရာကျောင်းဆရာဆရာမတွေတဲကမှရွေးချယ်ချီးမြှင့်တဲ့စုကို2015ခုနှစ်ကတည်းကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO နဲ့ပူးတွဲဆောင်ရွက်နေတဲ့လန်ဒန်အခြေစိုက်ဘာကေးဖောင်ဒေးရှင်းကနေနှစ်စဉ်ပေးအပ်နေတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaikom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မြန်မာစံရစီမနက်6နာရီခွဲရှိပါပြီ VOA American သံတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ32နဲ့49ရောကနေထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပြီးအမျိုးသမီးကန္တာတုဒ္ဒဆုံနဲ့ American တခွင်အစီအစဉ်နဲ့သိပ္ပံနဲ့နေပညာကန္တာတွေကိုနားဆင်ရမှာပါပထမဆုံးတော့မက်ခင်ဖြူထွေးတင်ဆက်ပေးနေကြအမျိုးသမီးကန္တာကိုတင်ပြပေးပါမယ်ဟောလိဝုဒ်အနုပညာလောကမှာမြန်မာပြည်ပွားအနုပညာရှင်တွေအတွက်နေရာတစ်ခုရဖို့ခက်ခဲပေမဲ့အနုပညာလုပ်ငန်းကိုနှစ်သက်တဲ့အတွက်အခက်အခဲတွေကြားကပဲအောင်မြင်အောင်ကြိုးစားနေတယ်လို့ God Complex ရုပ်ရှင်ဇလန်း series မှာအဓိကတည်ဥဆောင်ဖြစ်ပါဝင်တဲ့ချင်းလူမျိုးရုပ်ရှင်မင်းသမီး Priscilla Boycher ကပြောပါတယ် Priscilla ရဲ့အနုပညာအိမ်မက်တွင်တဲ့သူဟောလိဝုဒ်မှာသူကြုံတွေ့ဖြတ်သန်းတဲ့အခက်အခဲတွေကိုဒီသတင်းဖတ်ရဲ့အမျိုးသမီးကဏ္ဍမှာ Mark Kinfield တွေကပြောပြပေးမှာပါ
There's a path we must choose sometimes. Gotta stand up and fight sometimes.
Hello, Priscilla. Thank you so much for taking time.
ဒီဝေအတွက်အချိန်ပေးတာကျေးဇူးအများကြီးတင်ပါတယ်။မင်္ဂလာပါ
။မင်္ဂလာပါ။အားလုံးမင်္ဂလာပါ။
ကျမတို့ခုလိုမေးပြတာကိုလည်းကျေးဇူးတင်ပါတယ
် So you were born in Burma then moved to
Okay Priscilla ကမြန်မာနိုင်ငံမှာမွေးခဲ့ပြီးတော့ကလေးဘွားကလေးကမိသားစုနဲ့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့တယ်။အခုဆိုရင်တော့အမေရိကန်ဟောလိဝုဒ်အနုပညာလောကထဲမှာသိဥဆောင်အမျိုးသမီးတစ်ယောက်ဖြစ်နေပါပြီ။ရုပ်ရှင်ဇာတ်ကား series လမ်းတချို့မှာလည်းပါနေပြီဆိုတော့အရင်ဆုံးဒီဟောလိဝုဒ်ကိုကိုဘလို့ရောက်ခဲ့တယ်လဲဆိုတာကိုပြောပြပေးပါလားရှင
် So I have always had such aPull towards entertainment, whether it be singing, writing.
ကျမကဂီတအနုပညာဖြော်ပြီးအားလုံးမှာအမြဲပါခဲ့သူပါ။တခြင်းဆိုတာစာရေးတာစာဖတ်တာတရုပ်ဆောင်တာအားလုံးလုပ်ပါရယ်။ဒါပေမဲ့လည်းဟောလိဝုဒ်လိုနေရာမျိုးမှာကျမအတွက်နေရာတစ်ခုဆိုတာမျိုးမစင်စားမိခဲ့သလိုခုလိုအခွင့်အရေးမျိုးရခဲ့မယ်လို့လည်းမထင်ခဲ့ပါဘူး။အရာရာတိုင်းကအချိန်အခါနဲ့လည်းစိုက်ပါရယ်။ခုလိုဖြစ်လာတဲ့အပေါ်မှာလည်းတန်မိုးထားကျဉ်းတတ်မိပါရယ်။
But the way that I started was, it's actually a really funny story. I was watching a few
Hollywood ကို
ဘယ်လို
ဆိုင်ရောက်ခဲ့တာလဲမင်းရင်တော့ကျမအဖြစ်ပါရေစရာတော့ကောင်းပါတယ်။ကျမကကိုရီးယား drama ဇလန်းတွဲတွေကြည့်ပါတယ်။အဲ့ဒါတွေကအရင်လူကြိုက်များတယ်လေ။အရင်လည်းကောင်းတယ်။အဲ့ဒါတွေကြည့်နေရင်လည်းပဲစဉ်းစားမိတာကနေပေါင်းတို့လည်းအာရှသားတွေပဲငါလည်းအာရှသားပဲ။တို့လုံးနိုင်ရင်ငါရောဘာလို့မလုံးနိုင်ရမှာလဲဆိုတဲ့အတွေးပါ။အစပိုင်းမှာတော့ငါဒါကိုတကယ်လုံးချင်တာလား။တရုပ်ဆောင်အလုပ်ဆိုတာမလွယ်ဘူးလေ။ဟောလိဝုဒ်အကြောင်းပိုသိအောင်တကယ်လုပ်မယ်ဆိုရင်အဲလီကိုလည်းပြောင်းရမယ်။ဟောလိဝုဒ်မှာကျမတို့လိုလူနည်းစုတွေကကြော်ကြားသူတွေကအများကြီးရှိတာမဟုတ်ဘူးလေ။အိတ်ဒရက်ဆိုရင်စိတ်တော့နည်းနည်းရှိရယ်။ဒါပေမဲ့ကျမကြီးပြင်းလာခဲ့တဲ့ DC Maryland ဒေသတစ်ဝိုက်မှာပဲတရုပ်ဆောင်တင်နန်းတွေစတဲ့ဖြစ်ပါရယ်။အဲလိုတက်လိုက်မှပဲလျှို့ဝှက်တက်တာကြီးပွင့်သွားသလိုပဲကိုကိုကလည်းငါသာလုံးနိုင်တာပဲဆိုပြီးအယမ်းစိတ်လှုပ်ရှားပျော်ရွှင်မိပါရယ်။ကိုတကယ်နှစ်သက်တဲ့အလုပ်ဆိုတာကိုလည်းသိလိုက်ရတယ်။ဒါကိုလုပ်မယ်လို့ဆုံးဖြတ်ပြီး၃လအတွင်းမှာပဲကျမအဲလီကိုအပြီးပြောင်းလိုက်တယ်။အခုဆိုရင်ဒီမှာ၆နှစ်ရှိပါပြီ
။ Was it your childhood dream to become an actress?
My childhood dream was to be a singer.
ကျမရဲ့ကလေးဘဝအိမ်မှာကတကယ်တော့အစိုးရဖြစ်ချင်ခဲ့တာပါ။ဖျော်ဖြေပွဲတွေလုပ်ချင်တယ်။ဒါပေမဲ့အဲ့ဒါကိုပြောင်းပြီးတရုပ်ဆောင်အလုပ်လုပ်ဖြစ်တဲ့အပေါ်မှာလည်းကျမကိုယ့်ဘာသာကျင့်တတ်ပါတယ်။တရုပ်ဆောင်အလုပ်ကကိုယ့်အတွက်စိတ်ကျင့်တတ်စရာဖြစ်လိမ့်မယ်လို့အစားမသိခဲ့ဘူး။ခုလေကလေးဘွားအိမ်မက်ကလုံးဝပြတ်သွားတာမျိုးမဟုတ်ပါဘူး။တရုပ်ဆောင်တဲ့အပိုင်းပိုအားဆိုင်ဖြစ်တဲ့သဘောဒီအနုပညာအဝင်းဝိုင်းထဲမှာပဲရှိနေတာပါ
။ There are not many Burmese in Hollywood.
Hollywood မှာကမြန်မာနယ်ဝါးတွေတိတ်ပြီးတော့မရှိပါဘူး။ Priscilla ကရှာရှာပါပါမြန်မာပြည်ဝတယောက်လိုတော့ပြောရမှာပါ။ရုပ်ရှင်ဇာတ်စီးတွေမှာပါဝင်တရုပ်ဆောင်ခွင့်မရခင်အစောပိုင်းမှာခက်ခဲခဲလေးမယ်လို့လည်းထင်ပါတယ်။ဆိုတော့ကိုရင်ဆိုင်ခဲ့ရတဲ့အခက်အခဲစိန်ခေါ်မှုတွေရှိသလား။ရှိတယ်ဆိုရင်လည်းဘယ်လိုအခက်အခဲတွေလဲ။အဲ့ဒါတွေကိုဘယ်လိုကြော်ဖြတ်ခဲ့တယ်ဆိုတာကိုလည်းပြောပြပေးပါဦး
။ It's incredibly challenging. Period. pursuing
အင်တာကိုခက်ခဲခဲ့ပါတယ်။ဒါပါပဲ။အားလုံးချုပ်ပြီးပြောရရင်တော့အနုပညာဖျော်ဖြေလုပ်ငန်းတွေမှာနေရာတစ်ခုရဖို့ကြိုးစားရတာအရင်ကခက်ခဲပါတယ်။ဘာလို့လဲဆိုတော့ဒီမှာကျမလိုပဲအိမ်မက်ကိုစီနဲ့နေရာတစ်ခုရဖို့ကြိုးစားနေတဲ့အနုပညာရှင်တွေအများကြီးပါ။ ဒီတစ်ခုတည်းတည်းခက်ခဲနေပါပြီ။ကျမအတွက်ကပိုခက်ခဲတာကကျမကဒီမှာလူနည်းစုပါ။အမပြောသလိုပဲဟောလိဝုဒ်မှာပေါ့ပေါ့မြောက်မြောက်ထိုးပေါက်နိုင်တဲ့မြန်မာနယ်ဝါးရဲလို့သိမ့်မရှိလာပါဘူး။ဆိုတော့ကျမအတွက်အခက်ခဲဆုံးကဘာလဲဆိုရင်လူတွေနဲ့တွေ့ရခါကျမကမြန်မာပြည်ဘွားလို့ပြောရင်အများစုကသူတို့တကားမှမကြဘူးကြပါဘူး။ဒီလိုရောက်လာတဲ့လူမျိုးနွယ်စုတစ်ခုကဆိုတာလောက်ပဲယူဆကြပါရဲ့။သူတို့လိုချင်တဲ့အာရှဆက်ဆောင်တွေဆိုတာထဲမှာလဲကိုကအပြည့်ဝပါမနေပြန်ပါဘူး။သူတို့ကအာရှသားဆိုရင်ကိုရီးယား၊ဂျပန်၊တရုတ်ဆိုတာမျိုးပဲလိုချင်တာပါ။ဆိုတော့ကျမတို့ကငါကဘယ်အုပ်စုထဲမှာဝင်တယ်လဲ။အာရှသားစီးရင်မှလည်းမဝင်ဘူး။အနောက်တိုင်းအုပ်စုထဲကြတော့လဲမပါပြန်ဘူး။တကယ်ကိုစိတ်ခေါမှုတစ်ခုပါပဲ။တရုတ်ဆောင်ရွေးချယ်မှုတွေမှာဝင်ပြိုင်ခွင့်ရဖို့မန်နေဂျာနဲ့တွေ့ပြီးကိုလုံနိုင်တယ်ဆိုတာပြဖို့တွေ့ဆုံဖို့အခွင့်အလမ်းရဖို့တော့မလွယ်ခဲ့ပါဘူး။ဒါတွေကအစောပိုင်းနေတလူကကြုံရတဲ့စိန်ခေါ်မှုတွေပ
ါ I would say the top tier of challenge that I experienced was just the constant rejection
အကြီးမားဆုံးစိန်ခေါ်မှုဆိုရင်တော့အကြိမ်ကြီးနေပဲခံရရတာပါပဲဆိုတော့ပါဆိုတရုတ်ဆောင်ရွေးပွဲအကြိမ်900လောက်ဝင်အရွေးခံရရင်တော့စေချိန်လောက်ကပဲအကြောင်းပြန်တာမျိုးအဲ့ဒီလိုအကြောင်းပြန်တဲ့သူတွေကလည်းနောက်ဆုံးအချိန်ကျရင်တခြားသူကိုပဲရွေးလိုက်ပါတယ်ဆိုတာမျိုးအတိပေးတာတွေကြုံခဲ့ရပါတယ်ဒါတွေကတော့ဒီလုပ်ငန်းမှာမှမဟုတ်ပါဘူး။တခြားနေရာကသူတွေလည်းအလားတူညှိပယ်ခံရတာမျိုးတွေကြုံရနိုင်ပါတယ်။ဒီလိုအခက်အခဲတွေကြုံရတဲ့အခါကြံ့ကြံ့ခံနိုင်မှုအရေးကြီးပါတယ်။ကိုကဒါကိုဘာကြောင့်လှုပ်ချင်တာလဲဆိုတာကိုသေချာနားလည်လက်ခံထားဖို့လိုပါတယ်။ကျမခုလိုဘာကြောင့်နောက်မဆုတ်ပဲဆက်လုပ်ဖြစ်တယ်လဲလို့မေးရင်နောက်တက်လာမယ့်လူငယ်တွေတွေမဟုတ်ပါဘူးလေ။လူငယ်လူကြီးအားလုံးကိုပြောချင်တာကကိုဖြစ်ချင်တဲ့အရာကိုနောက်မဆုတ်တမ်းလှုပ်ကြပါကိုလိုပဲအိမ်မက်တွေအကောင့်ထဲပို့ဖို့စူးစမ်းနေသူတွေအများကြီးရှိပါတယ်။တစ်ချိန်နောင်လာမဲ့မျိုးဆက်ကလေးငယ်တွေအတွက်အားတက်စရာလူတယောက်ဖြစ်ချင်ပါတယ်။ကျမနေရာမှာသူတို့ဝင်ခန်းစားကြည့်ပြီးငါတို့လည်းလုံနိုင်တယ်ဆိုတဲ့အတွေ့ခွန်အားတွေရစေချင်ပါတယ်။ဒါကျမရဲ့အပြင်းပြဆုံးဆန္ဒပါ။ဒါကြောင့်လည်းအခက်ခဲတွေကြားကြက်ကြက်ခတ်ဆက်စူးစမ်းနေပါတယ
်။ Yeah, I can imagine that and you said that the biggest challenge is rejection.
Priscilla ပြောသလိုပဲအခက်ခဲဆုံးစိန်ခေါ်မှုကငင်းပယ်ခံရမှုပေါ့နော်။ဒါပေမဲ့လည်းနောက်မဆုတ်ဘဲနဲ့ကိုယ့်ရဲ့အိမ်မက်တွေကိုဆက်ပြီးတော့အကောင့်ထဲပေါနေတယ်လို့နားလည်မိပါတယ်။ဒါပေမဲ့တစ်ခါတရံကျတော့အခက်ခဲတွေသိပ်ပြီးတော့ကြီးမားတဲ့အခါမျိုးမှာစိတ်ညစ်စိတ်ပြက်ပြီးတော့တော်ပါပြီလေငါဒါကိုဆက်မလုပ်ချင်တော့ဘူးဆိုတာမျိုးစိတ်တက်ကြပြီးနောက်ဆုတ်ဖို့ကြိုးစားတာမျိုးရောရှိခဲ့ဘူးလား။အဲ့လိုအချိန်မျိုးကြရင်ရောကိုကိုကိုဘယ်လိုအကောင်းဆုံးကုစားပါလဲ။အဲ့လိုမျိုးကြုံခဲ့ရဘူးလား
။ Yes.Absolutely. Multiple moments over.
ဒီကြတော့ဗောအချိန်မျိုးဆိုတာအဲ့လိုခံစားမှုပါတယ်။နှစ်နဲ့ချီခံစားရမှုပါတယ်။တရုတ်ဆောင်အလုပ်က roller coaster စီးနေရသလိုပါပဲ။ဟောအမြင့်ကြီးကိုတက်သွားလိုက်ပြန်ကျလာလိုက်ဆိုတာမျိုးခံစားချက်တွေကတက်လိုက်ကျလိုက်ပါပဲ။စိတ်တည်ငြိမ်ကြံ့ခိုင်နေတဲ့အချိန်မျိုးရှိသလိုကျနေတဲ့အချိန်မျိုးလည်းရှိပါတယ်။ကျမအတွက်ကံကောင်းတာကကျမကိုကောင်းကောင်းနားလည်နိုင်တဲ့တခြားအနုပညာရှင်တွေမိတ်ဆွေတွေရဲ့အားပေးကူညီပံ့ပိုးမှုတွေရတာပါ။ကျမမိတ်ဆွေတရုတ်ဆောင်ဒါရိုက်တာဒယ်လင်ချောင်းကိုတွေ့မှာပါ။သူနဲ့ပွဲတစ်ခုမှမထင်မှာပဲတွေ့ခဲ့ပြီးသူကနေတစ်ဆင့်နောက်ထပ်မြန်မာအတိုင်းဝိုင်းကလူတွေကိုပို့တိလာခဲ့ပါတယ်။သူနဲ့လည်းဇလန်းတို့တချို့လည်းရိုက်ဖြစ်ပါတယ်။ဆိုတော့သူ့ရဲ့ပံ့ပိုးကူညီမှုရောတခြားသောအနုပညာရှင်တွေရဲ့နားလည်ပံ့ပိုးမှုတွေကကျမဒီလုပ်ငန်းမှာရှေ့ဆက်နိုင်မှုအတွက်အများကြီးအထောက်အကူဖြစ်စေပါတယ်။
Rejection is incredibly daunting. It's emotional.
ညင်ပယ်ခံရတာကလူကိုအများကြီးစိတ်တက်ကြစေပါတယ်။စိတ်ပိုင်းရုပ်ပိုင်းအားလုံးကြဆင်းစေပါတယ်။အနုပညာအလုံးဆိုတာကတနေ့ဘာဖြစ်မယ်ဆိုတဲ့အဖြစ်ကိုအတိအကျမသိတဲ့အားထုတ်ရတာမျိုးပါ။ဒါကအကြီးအမားဆုံးစိတ်ခေါ်မှုလို့ပြောလို့ရပါတယ်။ဥမာရှင့်နေဖြစ်ချင်တဲ့သူတယောက်ကရှင့်နေကြောင်းတမယ်။လိုအပ်တဲ့စာမေးပွဲတွေဖြေမယ်။ရှင့်နေပွဲရအောင်လုပ်နိုင်ရင်ရှင့်နေဖြစ်မယ်။တရုတ်ဆောင်အလုံးကတော့အဲ့လိုမဟုတ်ပါဘူး။တရုတ်ဆောင်ပညာရက်နဲ့ဘွဲယူလို့ရတာပဲလို့ပြောရင်ဟုတ်တယ်ရပါတယ်။ဒါပေမဲ့အဲ့ဒီဘွဲရလို့နာမည်ကြီးတရုတ်ဆောင်တယောက်ဖြစ်မယ်လို့မပြောနိုင်ပါဘူး။ဘာအာမခံချမ်းမှမရှိပါဘူး။ဒါကဒီအလုပ်အတွက်အကြီးအမားဆုံးစိန်ခေါ်မှုပါပဲ။ဒီလိုစိန်ခေါ်မှုတွေကိုဖြတ်တန်းနိုင်ဖို့ကျမအတွက်စိတ်တက်ကြတဲ့အခါကုစားနီးကတော့ဂီတာတီးတာပါ။ဂီတာတီးတချင်းရတာကကျမကိုအများကြီးအထောက်အကူဖြစ်စေပါတယ်။အနုပညာရှင်တယောက်အနေနဲ့ကိုကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေကိုစာရွက်ပေါ်ချရေးပြီးအနုပညာတစ်ခုဖြစ်လာအောင်ဖန်တီးတာပါပဲ။တရုတ်ဆောင်တရားရဲ့နေ့စဉ်အလုပ်တွေကနေခဏအနားယူပြီးတချင်းဆိုတာတချင်းရတာတခါတရံကိုယ့်စိတ်ကိုအေးချမ်းစေမဲ့တချင်းတွေနားထောင်တာလုပ်ရပါတယ်။ဒီလိုနည်းနဲ့ခွန်အားတွေပြန်စုပြီးနောက်ထပ်စိန်ခေါ်မှုတွေဆက်ပြီးရင်ဆိုင်နိုင်အောင်လုပ်ရတာပါပဲ
။ So do you feel satisfied at where you are or are you stay?
လက်ရှိကိုရောက်နေတဲ့နေရာမှာရောကိုကိုကိုချေနှက်မိပါလား။နောက်ထပ်အိမ်မက်ဘာတွေရှိပါသေးလဲ။ဘယ်လောက်ထိရည်မှန်းချက်ထားလှုပ်ဆောင်နေပါလဲ
I feel like I am where I am supposed to be.
လောလောဆယ်ကျွန်မရှိတဲ့နေရာတခုမှာရှိနေတယ်လို့ထင်ပါတယ်။ဒါပေမဲ့နောက်ထပ်ဖြစ်စင်တာတွေလည်းအများကြီးရှိပါသေးတယ်။ကျွန်မဖြစ်စင်တဲ့ပန်းတိုင်ကိုမရောက်သေးပါဘူး။ကျွန်မရဲ့အိမ်မက်တခုကကိုပိုင် TV show တခုရှိနေပါတယ်။ကိုရိုင်ဦးဆောင်နိုင်တဲ့ show မျိုးပါ။အဓိကဆက်ဆောင်တယောက်အနေနဲ့နာမည်ကြီးရုပ်ရှင် director တွေနဲ့ရုပ်ရှင်ဇာတ်လမ်းတွေလည်းရိုက်ချင်ပါသေးတယ်။ဆိုတော့ဖြစ်စင်တာတွေအများကြီးရှိပါတယ်။ဆက်လက်စူးစမ်းနေပါတယ်။ဒီအတွက်ကိုဘက်ကအားထုတ်ရတာတွေကလည်းအများကြီးပါ။လူအပ်တဲ့ခန္ဓာကိုအချိုးအစားတစားရှိနေအောင်အတန်ကြီးလေးနေအောင်နေထိုင်ရတာတွေကအစားအရာရာတိုင်းပြင်ဆင်ထားရပါတယ်။အခွေရေးပေါ်လာတဲ့အခါကိုယ့်ဘက်ကအသင့်ဖြစ်နေအောင်လို့ပါ။ရေရှည်အတွက်ခွန်အားတွေလည်းမွေးထားရပါတယ်။အများကြီးလည်းရည်မှန်းထားပါတယ်။လက်ရှိရောက်နေတဲ့အနေအထားပေါ်မှာကျဉ်းတတ်ပေမဲ့ဖြစ်ချင်တာတွေအများကြီးရှိပါသေးတယ်
။ Thank you very much.
အခုလိုချင်းပြီးဖြေကြပေးတာကျေးဇူးများကြီးတင်ပါတယ်။ရှေ့ဆက်အောင်မြင်မှုတွေအများကြီးရပါစေလို့လည်းဆုတောင်းပေးပါတယ်။
Yeah, thank you so much for having
me. ကျမကအခုလိုအချိန်မင်းမင်းပြန်တာကိုလည်းကျေးဇူးများကြီးတင်ပါတယ်။ခုလိုပြောရတာလည်းဝမ်းသာပါတယ်။
အခုတော့တုတ္တဆုံလင်းအမေရိကန်တခွင်ကန္တာအလှည့်ရောက်ပါပြီ။ဒီတစ်ပတ်တော့ကုံစည်းနှုံးချင်းမြင့်မှုကြောင့်အခက်ကြုံနေရတဲ့အစားအသောက်လှူဒန်းတဲ့ဌာနတွေနဲ့တက္ကသိုလ်ကျောင်းဝင်းတွင်းကအစားအသောက်ပို့ဆောင်ပေးတဲ့ရိုဘော့ဆက်ရုပ်တွေအကြောင်းကုအောင်ကတင်ပြပေးထားပါတယ်။
ကယောဂကာလယောဂကုသမှုတွေရောကြသွားပြီးနောက်အမေရိကန်ပြည်အောင်စုမှာခုခါကုံစည်နှုံတွေတက်လာပါရယ်မော်တော်ကားတက်စီစီကအစားအသောက်ကုံအစုံစည်တက်လာတာကြောင့်ခုခါမှာအစားအသောက်လှူဒန်းပေးတဲ့နေရာတွေမှာလည်းအခက်အခဲရင်ဆိုင်လာပါရယ်ဒီအကြောင်း EV သတင်းကိုတင်ပြပေးရမယ်ဈေးကွက်ထဲမှာကုန်ပစ္စည်းရှားပါးလာတာကြောင့်ရောကုံစည်နှုံကြီးလာတာကြောင့်တချို့မိသားစုတွေမှာနေဖို့ညစာအတွက်ခက်ခဲလာကြတာပါလွန်ခဲ့တဲ့နှစ်ကတည်းကစာရင်ကုန်စည်နှုံတက်လာတာကြောင့်အမေရိကန်အားလည်းရဲ့ရာသီနီးလာတာနဲ့အမျှကျေးဇူးတော်နေ့နဲ့ခရစ်စမတ်ရက်တွေအတွက်အစားအသောက်တွေဝင်ငှပေးနိုင်ဖို့ Food Bank အစားအသောက်ဝင်ငှတဲ့ဌာနတွေအနေနဲ့စိုးရိမ်ပူပန်နေပါတယ်အစားအသောက်လှူဒန်းတဲ့ Feeding America ဥက္ကဋ္ဌ Katie Fitzgerald က
So the increase in food prices is a real challenge.
စားသောက်ကုန်စည်နှုန်းကကြီးလာတာကြောင့်နိုင်ငံတော်ကလူအတော်များများနေဖို့ညစာအတွက်ခက်ခဲလာပါတယ်။လွန်ခဲ့တဲ့6လလောက်ကတည်းကဆိုင်ကုန်စည်နှုန်းတွေဟာ2ဆ3ဆတက်လာပါတယ်
။ကယောဂါကာလအတွင်းလုပ်ငန်းကုန်တွေရပ်ဆိုင်းလိုက်ရတာကြောင့်ကုန်ထုတ်ကဏ္ဍမှာထိခိုက်ရာကနေဈေးကွက်အတွင်းကုန်ပစ္စည်းပြက်လက်လာတာကလည်းကုန်စည်တက်လာတဲ့အခြေခံအကြောင်းရင်းတစ်ရပ်ဖြစ်ပြီးအစားအစာလှူဒန်းတဲ့ဌာနတွေအနေနဲ့ဒီလိုအခြေအနေကိုအမြဲတောင်းခံဖို့ကလည်းမလွယ်ကူဘူးလို့ဆိုပါတယ်။San Francisco တဝိုက်က Food Bank မှာတော့အစားအစာဝယ်ဖို့တစ်လကို6000လောက်ပို့သုံးပြီးစုစုပေါင်းတစ်လကိုဒေါ်လာ1000လောက်သုံးဆွဲနေရပါတယ်။အစားအသောက်အလူခံသူတဦးဖြစ်တဲ့ Itta Espinoza က
I'm come here because
မိသားစုအတွက်စားစရာလိုလို့ဒီလိုလာတာပါ။ဆိုင်မှာရောင်းတဲ့စားစရာတွေကစီးတက်ကုန်ပြီးဝယ်စရာပတ်စံမလောက်တော့လို့ပါ
။အမေရိကကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုကယ်လီဖိုးနီးယားစိတ်ကမ်းမှာကြောက်ချရန်နာထားတဲ့ကုန်တင်သင်္ဘောအမြောက်များပေါ်မှာတွေ့နိုင်တယ်လို့တချို့လဲစိတ်ကမ်းမှာဒီအတိုင်းစုပုံနေတာပါ။ကုန်စည်တွေတည်ယူပို့ဆောင်ပေးတဲ့ tracker မောင်းသူတွေဟာကာယောဂကာလအတွင်းတခြားလုပ်ငန်းဝင်တွေကိုရွှေ့ပြောင်းသွားကြပါရယ်။ကယ်လီဖိုးနီးယားတက္ကသိုလ်ကစီးပွားရေးပညာရှင်အီသန်လဂွန်က
So labor shortages tied up.
ကုန်စည်ပို့ဆောင်ရေးကဏ္ဍမှာအလုပ်သမားရှားပါးတာကြောင့်အခုလိုကုန်စည်နှုန်းတွေတက်လာတာလို့အနည်းဆက်ဆုံးပြောလို့ရမယ်ထင်ပါတယ်
။ Oakland မြို့က Food Bank မှာဆိုရင်အရင်ကမိသားစု1100လောက်ကိုအစားအသောက်လှူဒန်းပေးနေရကနေအခုခါမှာတော့300လောက်ကိုသာလှူဒန်းနိုင်မှာတော့တယ်။အဲ့ဒီထက်မှာလူသစ်တွေလည်းအများလူလူတွေ့နေရတာပါ။စိတ်ကန်းတွေမှာစုပုံနေတဲ့ကုန်သစ်တာတွေရဲအရှာကလာတဲ့လိမ်မော်စီတို့ဘူးPears, aloo, စသဖြင့်ပါဝင်နေတာပါ။ဒီလိုအခြေအနေတွေကြားမှာပဲလာမယ့်အားလည်းရဲ့ရာသီမှာမိသားစုညစာအတူစားတောက်နိုင်ဖို့ Food Bank တွေကစူးစမ်းပေးနေပါတယ်။အစားအစာလှူဒန်းတဲ့ American Indian Council ကမာတာ Hessel က
You know it's going to be an expensive Thanksgiving.
တော်တော်ပတ်စံသုံးရမယ်ကျေးဇူးတော်နေ့ဖြစ်မယ်ထင်ပါတယ်။ကျက်စင်စေးကလည်းခရိုင်းလိုဖြစ်မှာမဟုတ်တလို့အသားမပါပဲလဲမပြီးပါဘူး။တခြားရွေးစရာကျက်သားရှိနေတာပဲကျေးဇူးတင်ရပါမယ်။မိသားစုအတွက်တော့ကျက်သားပဲဝယ်ဖြစ်ပါတယ်ရှင်။
အခုလိုကုန်ပစ္စည်းဈေးနှုန်းကြီးလာတာကိုရှော့ချဖို့အစိုးရဘက်ကလည်းကူညီဖြည့်ရှင်းပေးမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းအခုကမှတော့ကုန်ပစ္စည်းဈေးတွေတက်နေတာကြောင့်ဒီနှစ်အားလဲရဲ့ရာသီမှာပိုးပြီးတော့အကုန်ကျများမယ်လို့လည်းကြွမ်းကျင်သူတွေကပြောဆိုထားပါတယ်ခင်ဗျာ။စားတော့လဲလံပို့ဆောင်ပေးနေတဲ့ရိုဘော့တွေကိုအခုခါကမ္ဘာနိုင်ငံကြီးတချို့မှာတွင်တွင်ကျကျအသုံးပြုလာကြပါပြီ။အထူးသဖြင့်တော့ Tech to College ကျောင်းတွေမှာတွေ့မြင်နိုင်ပါတယ်။ဒီအကြောင်း EP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။ နှစ်ပေလောက်မြင့်တဲ့ရိုဘော့တွေဟာအကြီးစားပီဇာ၄ချပ်လောက်ကိုတင်နိုင်ပြီးအမေရိကန်ကျောင်းဝန်းတွေအတွင်တွေ့နိုင်ပါတယ်။ရိုဘော့သွားနှုန်းဟာနှေးကွေးတာကြောင့်မြို့ကြီးတွေအတွင်သွားလာဖို့ခက်ခဲပြီးတတ်မှတ်ထားတဲ့နယ်နိမိတ်အတွင်းမှာသာလှုပ်ရှားသွားလာနိုင်တာကြောင့်အထူးသဖြင့်ကျောင်းဝန်းတွေအတွင်မှာသာအသုံးပြုနေတာပါ။အိုဟိုင်းိုးပြည်နယ် Bowling Green တက်တူကျောင်းသား Patrick Sheck က
I want to say about 3 to 4 times.
တပတ်ကို3-4ခါလောက်မှာစားဖြစ်ပါတယ်။အတန်းပြီလို့အပြင်ထွက်လိုက်တာနဲ့ robot ကရောက်နေပါပြီ။စားမဲ့အချိန်မှာအဆင့်သစ်ရောက်နေတာပါ
။ Starship Technology Company ဟာ robot 1000လောက်အသုံးပြုနေပြီး2019လုံက250လောက်ပဲရှိခဲ့တာပါ။နောက်ထပ်လဲ robot ရာနဲ့ချီထပ်ပြီးတော့ဖြည့်ဆည်းသွားမယ်လို့ဆိုပါတယ်။ဒီ robot တွေကို American Tech တို့20လောက်မှာအသုံးပြုနေပြီးနောက်ထပ် Tech တို့25ခုလောက်မှာထပ်ပြီးတော့ဝန်ဆောင်မှုပေးသွားဖို့စီစဉ်ထားပါတယ်။အခုအခါ robot နဲ့အချိန်ပေါင်း2တန်းလောက်အစားအသောက်တွေပို့ဆောင်ပေးပြီးပါပြီ။ Starship Technology Company က Frank Comery ကအခုလိုပြောရတယ်
It's gone from being really a
ဒီလိုဝန်ဆောင်မှုပေးတာမျိုးရှိတယ်ဆိုတာမျိုးကနေတကယ်အရေးပါတဲ့အနေအထားမျိုးရောက်လာပါပြီ။ကျောင်းသားတွေကလည်းကြိုက်ကြပါတယ်
။ robot တွေမှာတော့ပုံစံမျိုးစုံရှိပြီးတချို့က၄ဘိန်းသုံးသလိုတချို့က၆ဘိန်းပါပါတယ်။ GPS ကင်မရာနဲ့ laser scanner တွေတပ်ဆင်ထားပြီးတော့လိုရာခရီးကိုတွေ့တာပါ။တနာကြီး၅မိုင်နှုန်းလောက်တွေ့ပြီးတော့ robot ထိန်းချုပ်ရေးဌာနကစောင့်ကြည့်ပါတယ်။အတားအဆီးကြောင့်ရှေ့ဆက်မသွားနိုင်တာမျိုးကလည်းအတော်ရှာရှာပပဖြစ်ခဲ့ပါတယ်လို့ဆိုပါတယ်။robot တွေအစားတောက်သွားပို့တဲ့နေရာရောက်မှာတော့မှာယူသူကဖုန်း application ကပေးပို့တဲ့လျှို့ဝှက်နံပါတ်နဲ့အဖုံးဖွင့်ပြီးတော့ယူရတာပါ Michigan Tech သူစီးပွားရေးပမောက္ခ Eric Gordon က
We are likely to see a lot
robot အသုံးပြုတာကိုခက်စစ်စစ်တွေ့လာရမှာပါ covid ကြောင့်ရောအလုပ်သမားရှားပါတာကြောင့်အခုလိုလုပ်ငန်းတွေခက်မြန်မြန်တိုးချဲ့လာတာပါ
ရိုဘော့နဲ့အစားအသောက်ပို့ဆောင်ကတိကျသမ99ဆင့်နဲ့ဝန်ဆောင်မှုအတွက်တည်ကြားထပ်ပေးရပါတယ်။အမေရိကမှာရိုဘော့အခုလိုအသုံးပြုမှုဟာတစ်နှစ်အတွင်း66ရာခိုင်နှုန်းအထိများလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။ကယောဂကာလအဆုံးသတ်သွားရင်နောက်မှရိုဘော့300အဆင့်ပြေတာကြောင့်ဆက်ပြီးတော့အသုံးပြုသူတွေများနေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။နယူးမက္ကဆီကိုပြည်နယ်ကရုပ်ရှင်ရိုက်ကွင်းအတွင်းနာမည်ကျော်ရုပ်ရှင်သရုပ်ဆောင် Alec Baldwin ရဲ့မတော်တဆပြစ်ခတ်မှုကြောင့်ရုပ်ရှင်ကင်မရာရိုက်ကူးသူတေဆုံးသွားခဲ့ပါတယ်။ Rush ရုပ်ရှင်ကရိုက်ကူးစဉ်အတွင်းအခုလိုတေဆုံးမှုကြောင့်ရုပ်ရှင်တွေမှာတနက်အစစ်နဲ့ရိုက်ကူးတာတွေကိုတားမြစ်ဖို့အခုအခါမှာငင်းခုန်ပြောဆိုနေကြပါတယ်။ရုပ်ရှင်လောကသားတွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးထားပါတယ်။အော်တိုဘလအတွင်းဖြစ်ပွားခဲ့တဲ့ရုပ်ရှင်ရိုက်ကွင်းမတော်တဆပြစ်ခတ်မှုအတွင်းရုပ်ရှင်ကင်မရာရိုက်ကူးသူHelena Hutchins တည်ဆုံးခဲ့ပြီးဒါရိုက်တာ Joel Souza လည်းဒဏ်ရာရခဲ့ပါတယ်။ရိုက်ကွင်းအတွင်းတနက်စီစဉ်သူပေးတဲ့တနက်နဲ့မင်းသား Alec Baldwin ကတရုတ်ဆောင်ပြစ်ခတ်စင်မှာကြီးစံအဆစ်ဖြစ်နေတာကြောင့်အခုလိုတည်ဆုံးသွားတာပါ။အခုခါမှာတော့တနက်အဆစ်အုံပြူရင်းနဲ့ပတ်သက်ပြီးကန့်ကွက်သူတချို့က online တောင်းဆိုချက်တွေမှာလက်မှတ်ကောက်ယူနေပြီးတင်ကလန်းကျော်ကဒါကိုသဘောတူထောက်ခံပါဝင်ကြပါတယ်။ New York ကရုပ်ရှင်ဒါရိုက်တာ Banda Ebulewi က
I mean yeah you can make movies
ဒီလိုအခြေအနေကိုအဆုံးသတ်ရပါမယ်တနက်တွေပြစ်ချခတ်ကြတဲ့ကောင်းမရိုးရှင်တွေလိုမျိုးရိုက်လို့ရပါမယ်တနက်အစ်စ်ကြီးအစ်စ်တွေသုံးခွင့်တော့မပေးနိုင်တော့ပါဘူ
းတချို့ကတော့လည်းတနက်အတုသုံးတာဟာရုပ်ရှင်ရဲ့အရေးအသွေးကိုထိခိုက်စေတယ်လို့ယူဆပါတယ် Mike Tristan တို့က
I don't know how people feel but I look at that
တချို့သူတွေအတွက်မသိပေမဲ့ကျွန်တော်အတွက်ကတော့မျက်စိတွေအတူမှန်တော်တော်လေးသိတာပါပဲပြောင်းဝါကကြီးထွက်တဲ့မီးကလည်းအတူမှန်သိတာသလိုကြီးအိမ်ထွက်လာတာကလည်းပုံမှန်မဟုတ်ပါဘူးသူများတွေဘာပဲပြောပြောကျွန်တော်ကတော့ဂရုမစိုက်ပါဘူးကြီးစံကထွက်တဲ့ရန်ကိုရန်ငွေတွေကိုအတူလုံးလို့မရပါဘူ
းရုပ်ရှင်ရဲ့ကူးစင်အတွင်းအခုလိုမတော်တဆပြစ်ခတ်မှုမျိုးဟာရှာရှာပါပါဖြစ်ခဲ့တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့လည်းရိုက်ကွင်းတွင်ဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးအကျိတ်အနေပြောဆိုနေရသေးပါ1990ခုနှစ်ကစလို့ဟောလီဝုဒ်ရုပ်ရှင်ရိုက်ကွင်းတွေအတွင်းမတော်တဆမှုတွေကြောင့်လူပေါင်း40လောက်တည်ဆုံးခဲ့တယ်လို့150ကျော်လဲဘဝတစ်စစ်ချိုးပြောင်းလဲသွားတဲ့ဒဏ်ရာတွေရခဲ့တယ်လို့2016ခုနှစ်ကထုတ်ပြန်တဲ့ AB သတင်းဌာနရဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
အခုတော့တိပ်ပံတဲ့နည်းပညာကဏ္ဍအလဲရောက်ပါပြီဒီတစ်ပတ်တော့ဖန်လုံးအိမ်ဓာတ်ငွေအကြောင်းကိုတင်ပြပေးထားပါတယ်ဖန်လုံးအိမ်ဓာတ်ငွေ green house ကစားကဘာပေါ်မှာလူသားတွေအသက်ရှင်နေထိုင်နိုင်အောင်အတွက်သဘာဝတရားကနေဖန်တီးပေးထားတာပါဒါပေမဲ့ဒီဓာတ်ငွေတွေဟာလူသားတွေရဲ့ဖန်တီးမှုကြောင့်ရှိတင်တာတဲ့ပိုလွန်နေပြီးလူသားတွေကိုပါဒုက္ခပေးလာတဲ့အတွက်ဒီတန်းတွေထုတ်လို့မှုကိုထိန်းချုပ်ဖို့ကမ္ဘာနိုင်ငံတွေစုဝေးပြီးကျိုတိုပရိုတိုကောသဘောတူညီချက်ကိုချမှတ်ခဲ့ရတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ပြောတယ်
ါလာဒီကဘာကြီးတစ်ခုလုံးမှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်အထွက်ဆုံးကိုဘလောက်လျှော့မလဲဆိုတဲ့ဟာကိုနိုင်ငံပေါင်း192နိုင်ငံကဒီဘေးထွက်လေတုညင်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်နိုက်ထရပ်အောက်ဆိုက်ပါဖလူရိုကာဗွန်နိတ် PFC လို့ခေါ်ပါတယ်။နောက်ဆัลဖာရဲ့ကန့်အခိုးပြေဖြစ်တဲ့ SF6 တို့နောက်ပြီးတော့နိုက်ထရိုဂျင်နဲ့ NF3 တို့အဲ့ဒီဟာတွေကိုဘလောက်အထိကိုဒီနိုင်ငံတွေမှာရှော့ချနိုင်တယ်လေဆိုတဲ့ဟာရှော့ချဖို့နီးပညာနောက်ပြီးတော့ဒီအရေကိုရော့သွားဖို့အတွက်ဒီနီးပညာတွေအစိုးရအနေနဲ့ mandate ပေါ့နော်ဥပဒေထုတ်ပြီးတော့ကန့်တန့်ရမယ်ဆိုတဲ့ agreement ပေါ့နော်ကမ္ဘာလုံးဆိုင်ရာသဘောတူညီချက်ကို1999 Kyoto Protocol မှာလုပ်ခဲ့ပါတယ်အဲ့ဒါရဲ့ရလတ်ကအဲ့1999ခုပြီးတဲ့အသေးသေးချာချာစမ်းစစ်ပြီးလုပ်လာတာအခုဆိုလို့ရှိရင် COP 26ဆိုတာပေါ့နော်အခုဆိုလို့ရှိရင်26ကြိမ်မြောက်ရှိပါပြီ
တကယ်တော့ဖန်လွင်တန်းဝေတာမရှိဘူးဆိုရင်ကဘာကြီးဟာအင်္ဂါချိုလိုတက်ရှိတွေနေထိုင်မရလောက်အေးတဲ့ဝန်းကျင်ဖြစ်နေမှာပါဒါပေမဲ့ဖန်လွင်တန်းဝေရဲ့တက်ရောက်မှုကြောင့်ကဘာကြီးကိုအပူချိန်59ဒီဂရီဖာရန်ဟိုက်15ဒီဂရီဆယ်ဆီယပ်စ်လောက်နဲ့နှွေးထွေးပြီးတက်ရှိတွေရှင်သန်နေထိုင်နိုင်တဲ့အခြေအနေမျိုးရရှိနေတာဖြစ်ပါတယ်ဒီဖန်လွင်တန်းဝေဂရင်းဟောက်စ်ကက်ရဲ့သဘောတဘာဝကိုကြည့်ရအောင်ပ
ါကျွန်တော်တို့လူအခုအမေရိကန်နိုင်ငံမှာဥရောပတိုက်မြောက်ပိုင်းမှာတိတ်အေးတဲ့နေရာမှာစောင်းတွင်းရရှည်ပြီးတော့နွေရာသီဥတုကတိတ်တူတဲ့အတွက်ကျွန်တော်တို့တစ်ပင်ပန်းမင်းအသီးပင်အစားပင်တွေကိုစိုက်တဲ့အခါကြလို့ရှိရင်အပင်လေးတွေကိုပြိုးဖို့အတွက်စိုက်ဖို့အတွက်ကိုအဆောက်အုံတွေစောက်ရတယ်အဲ့ဒီအဆောက်အုံတွေနံရံတွေရောအမိုးတွေရောအကုန်လုံးကိုမှန်နဲ့ကာထားတယ်အဲ့ဒါကို green house လို့ခေါ်တယ်အဲ့တော့နေပူတဲ့အချိန်ကြလို့ရှိရင်နေရောင်ကမှန်နဲ့ကိုကျွန်တော်တို့မြင်ရတဲ့အလင်းရောင်ဒီ visible light ကဖောက်ထွင်းပြီးမြင်ရတယ်။ဒါပေမဲ့အလင်းရောင်ဝင်ပြီးတော့အိမ်ထဲကိုရောက်လာလို့ရှိရင်လို့ရှိရင်အိမ်ထဲကိုရောက်တဲ့ဒီနေရောင်ရဲ့အလင်းရောင်ကသူ့ရဲ့ရှိရှိသမျှသူတွေးထွေးတဲ့ပစ္စည်းတွေကိုသူဘာလုပ်လိုက်လဲဆိုလို့ရှိရင်အပူထုတ်ပေးလိုက်တယ်။အဲ့ဒီအပူက infrared လို့ခေါ်တယ်။ infrared ကလှိုင်းအလျားရှည်တယ်။အဲ့ဒီလှိုင်းအလျားရှည်တဲ့ဟာအပူငွေ့နော်။အဲ့ဒီ infrared radiation မှန်ထဲကိုပြန်ထုတ်ပြန်ထွက်သွားလို့မရဘူး။လိုင်းလျားတူတာမှန်တယ်ကိုဖောက်တယ်လိုင်းလျားရှည်တာရှည်တဲ့အပူပေါ့နော် infrared radiation အဲ့ဒီအပူကမှန်တယ်ကနေအပြင်ထွက်မသွားတဲ့အတွေ့မှန်တယ်ဆောက်ထားတဲ့အိမ်နေအပင်စိုက်တဲ့ဟိုအပင်တွေကိုစိုက်လို့ရအောင်အပူချိန်ကိုအေးနေတဲ့အချိန်မှာနေအောင်ရလို့ရှိလို့ရှိအပူဓာတ်ထွက်အောင်အပင်တွေ sustainable ဖြစ်အောင်ခေါ်တဲ့အတွေ့သူက green house လို့ခေါ်တာပါ19ရာစုနှစ်ပိုင်းလောက်မှာ Arrhenius ဆိုတဲ့ပမုခတယောက်ကသူကစတွေ့တယ်တွေ့တဲ့အခါကျတော့သူက Arrhenius ကဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဘာကြီးကလည်း green house လို့ပဲဖြစ်နေတယ်။ဘာလို့ဆိုတော့နေရနေနေအောင်ကြီးရတယ်။ရတဲ့အခါမှာကဘာရဲ့လေတုထဲမှာရှိတဲ့ရေပြီးတော့တခြားဓာတ်ငွေတွေကြောင့်အပူကိုသူကထိန်းပြီးတော့ထွက်လာတဲ့အပူကိုသူကမှန်လို့ပဲသူကကာပေးထားတယ်။အဲကာပေးထားတဲ့အတွက်တဘာဝအလျောက်ကဘာကြီးကနှွေးနေတယ်။အဲဒါကြောင့်ကျွန်တော်တို့နေလို့ရတာ။အဲ့လိုလားမရှိလို့ချင်းကျွန်တော်တို့ကရေခဲခက် ice age ကိုပြန်ရောက်ပြီးတက်တော်ရဲအလုံးကအသက်မရှင်တော့
ဖန်လွင်တန်းငွေရှိတန်တာတဲ့ပိုးပြီးများနေတာဟာကဘာကြီးကိုပူလာစင်ုံတင်မကပဲရာသီဥတုလွန်ကဲမှုနဲ့တခြားဘေးအန္တရာယ်တွေကိုပါဖြစ်စေနိုင်တာပါ
ဒီတဘာဝအလျောက်ထိန်းထားတဲ့အပူချိန်တဲ့1ဒီဂရီစင်တီဂရိတ်လောက်တက်သွားပြီးဆိုတာ ਨੇ ကဘာကြီးကအရန်ပူလာလိမ့်မယ်ပူလာတယ်ဆိုတာမခံမရနိုင်အောင်ပူလာတော့မဟုတ်ဘူးမြောက်ဝင်ရုံးစွန်းနဲ့တောင်ဝင်ရုံးစွန်းမှာရှိတဲ့ရေခဲတွေအရေးပြောတော့မယ်။ပျော်ပြီးလို့ရှိရင်ကမ္ဘာရဲ့ရေမျက်နှာပြင်တက်လာလိမ့်မယ်။လူတွေလုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်အမစ်ရှင်ကြောင့် fossil fuel ကိုသုံးတဲ့အတွက်ကြောင့်ဒီ green house effect ကြောင့်ကမ်းရိုးတန်းတွေမှာအထူးသဖြင့်အေးတဲ့မြောက်ဝင်ရုံးစွန်းနဲ့တောင်ဝင်ရုံးစွန်းမှာဘယ်သူမှမနေပါဘူး။တက်ရှိသတ္တဝါတွေလူပေါ့နော်အထူးသဖြင့်အသိဉာဏ်ရှိတဲ့လူတွေအများဆုံးကနှွေးထွေးတဲ့နေရာမှာနေတယ်။ဒါပေမဲ့နှွေးထွေးတဲ့နေရာကပါလဲဆိုကမ်းရိုးတန်းတွေဖြစ်နေတယ်။အဲ့တော့ကံယူတန်းရှိတဲ့နိုင်ငံတိုင်းနိုင်ငံတိုင်းကနောက်လာမဲ့အနှစ်90နဲ့100အတွင်းမှာကံယူတန်းတွေရေဖုံးလိမ့်မယ်။ဘာလို့လဲဆိုတဲ့အခါကျတော့ပူလာတဲ့ဟာရဲ့အကျိုးသက်ရောက်မှုကြောင့်ကံယူတန်းတွေမှာရှိတဲ့ပင်လေရေမျက်နှာပြင်မြင့်လာတာ4-5ပေမကမြင့်တော့ဘူး။အဲကြလို့ရှိရင်ရေမြုပ်မယ်။အဲ့တော့လူတွေ mass migration ပေါ့နော်။ပြောင်းလာတော့မယ်။စားဖို့မရှိတော့ဘူး။ပင်ကိုယ်မူလနေထိုင်ခဲ့တဲ့အရက်တွေမှာအကုန်လုံးဆွန့်ခွာပြီးတဲ့အခါကြလို့ရှိရင်ဒုက္ခရောက်လိမ့်မယ်
။ဒီဖန်လွင်တန်းကိုရဲ့တက်ရောက်မှုတွေကိုဘယ်လိုရှော့ချဖို့လုပ်အောင်ပါပါလဲ
။အ အဲ့ဒီ green house ဖြစ်ပေါ်စေတဲ့ဓာတ်ငွေတွေလူတွေကစေယုံတွေအလုံယုံတွေကကားတွေကထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တို့ nitrous oxide တို့သဘာဝဘေးအန္တရာယ်ဖြစ်တဲ့ဓာတ်ငွေတွေအကုန်လုံးရှော့ချရမယ်တစ်နှစ်ကနော် renewable energy နေအောင်ချီရနေပြီးတော့မှဓာတ်ရိုက်လျှက်စစ်ကိုပြောင်းတဲ့ဆိုလာပြားတွေနဲ့ကျွန်တော်တို့လိုချင်တဲ့စွမ်းအင်အိမ်တွေကိုမီးအပေးဖို့စေယုံတွေကိုလည်ပတ်ဖို့အတွက်နော် tidal wave tidal energy ဒီရတက်လာတဲ့အခါကျလို့ရှိရင် fly နေပုတ်ခတ်တဲ့စွမ်းအင်ကနေပြီးတော့မှတရစစ်တပ်ထုတ်လို့ရပါတယ်တာဂိုင်းနေလှည့်ပြီးတော့အဲအဲ့ဒီညာတွေနောက်တစ်ခုအပြင် windmill ပေါ့နော်လေကနေပြီးတော့ရတယ်လေရဟကြီးတွေကနေထုတ်တဲ့တရစစ်တပ်အဲ့ဒါတွေကိုအများဆုံးပံ့ပိုးပေးဖို့နောက်ကဘာရဲ့အပူချိန်တိုးလာတဲ့ဟာကိုတစ်တတ်တမ9ကနေပြီးတော့မှအောက်ကိုညော့ပေးဖို့ပေါ့အပူချိန်ကတိုးတော့တိုးမယ်ဒါပေမဲ့အရန်တိုးလို့မဖြစ်ဘူးအရန်တိုးလို့ရှိရင်ရေခဲတောင်တွေအေးပြောမယ်အဲ့တော့အဲ့ဒါမဖြစ်အောင်ကိုထိမ့်သိမ့်ပို့ဖို့အတွက်ကိုအဓိကထားတယ်နောက်9နှစ်တခါအစည်းအဝေးပြန်ကြပေါ့နော်ကမ္ဘာနိုင်ငံကြီးတွေအကုန်လုံးစုပေါင်းပြီးချမှတ်ထားတဲ့မူဝါဒရှိတယ်နောက်တစ်ခုကဆင်းရဲတဲ့နိုင်ငံတွေကိုထောက်ပံ့ဖို့အတွက်စီစဉ်နေပါတယ
်ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်သိပ္ပံနဲ့ဤပညာကဏ္ဍကိုနောက်တစ်ပတ်ဒီချိန်မှာလဲစောင့်မျှော်နားဆင်နိုင်ပါတယ်ဒီကနေ့ညနေ 9:00 နာရီအထိ VOE အစီအစဉ်တွေကိုတင်ဆက်တဲ့အခါလိုင်းနိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာပါ
အမေရိကန်ရဲ့ပြည်သစ်အကြာကပအကြံဖက်သမားနေနေရေးမှာပူပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီမှုရရှိထားတာကိုထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းပြည်သစ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အထူးသဖြင့်တော့အခြေအနေတွေဆိုးဝါးနေတဲ့အာဖရိကတိုက်ကဆာဟဲလ်ဒေသကအကြံဖက်သမားတွေကိုတိုက်ဖျက်ဖို့ပူပေါင်းလှုပ်ဆောင်ကြမှာဖြစ်တဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီရှင်းပင်နဲ့အာရှပစ္စိဖိတ်စီးပွားပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်တွေရဲ့ online ဆင်းရဲပဲပြီးဆုံးသွားပြီဖြစ်ပါတယ်ဒီအစည်းအဝေးကနေကာယောဂါတွေစီးပွားရေးအခြေအနေတွေပြန်လည်နှလန်းထားလိုင်းလိုင်းရေးရာသီဥတုအပြောင်းလဲဒဏ်တက်တာအောင်လှုပ်ရေးစတဲ့ကိစ္စတွေမှာပူးပေါင်းဆောင်ရွက်ကြဖို့သဘောတူဆွေးနွေးခဲ့ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အတွက်ကာတာနိုင်ငံကကိုစားပြုလှုပ်ဆောင်ပေးမှဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကလင်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။လာမယ့်ဒီဇင်ဘာလ31ရက်နေ့ကစတင်ပြီးအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အကျိုးအစီးပွားအတွက်ကာတာနိုင်ငံကစတင်တာဝန်ယူလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဥရောပသမ္မဂ EU နိုင်ငံတွေတဲကိုဝင်ရောက်အထည်ချောက်ဖို့ကြိုးစားနေသူတွေရောက်ရှိနေတဲ့ပိုလန်နိုင်ငံဘယ်လာရပ်စ်နေဇက်ကိုရုရှားကစီရက်တပ်တွေကိုမနေ့ကတောက်ကြနေမှာဆီလွတ်ခဲ့ပါတယ်ရုရှားအစိုးရကတော့ဒီလိုရုတ်တရက်ရွှေ့ပြောင်းတာတွေဟာစီးရဲလက်ချက်မှုအတွက်ပဲဖြစ်တယ်လို့ပြောဆိုပါတယ်ဒါပေမဲ့လည်းယူကရိန်းနဲ့ဇက်နဲ့အနီးရုရှားတပ်ဖွဲ့တွေစုပွက်နေတဲ့အချိန်မှာတိုက်ဆိုင်နေတဲ့အတွက်ဒါဟာအမေရိကန်နဲ့သူ့ရဲ့ဥရောပမဟာမိတ်တွေနဲ့သတိစားစရာဖြစ်လာပါတယ
်တရင်ချင်းချုပ်ကိုကိုဆောင်မှုကျော်ကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမှာပါအတန်းနှစ်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Patrick Dean နဲ့ Nick Avinoff တို့ဖြစ်ပါတယ်။ဒီမနေ့ VOE အစီအစဉ်တွေကို line meter 3249နဲ့ပထမနာရီဝက်မှာ line meter 190ကတင်ဆက်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အမျိုးမျိုးကနေခင်ဝေးကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပ
This program has come to you from the Voice of America, Washington.